Welcome to the Voice of America in Burmese.
မင်္ဂလာနေ့စပါတော်တာရှင်များရှင် Viewer Break Canada ကနေ2025ခုနှစ် February လ26ရက်ပုံတမူညပိုင်း Viewer ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေပြီးတော့မြန်မာစံတော်ချိန်ည9:00ကနေ10:00ထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် Viewer Radio အစီအစဉ်တွေကို Live to Meter 1925နဲ့30အပြင် Live Meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်တော့အစီအစဉ်တွေကိုကျွန်မလီမာကအစီအစဉ်မှုဖြစ်တောင်းယူတင်ဆက်ပေးသွားမှာပါရှင်
မင်္ဂလာညချမ်းမှာသွတ်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းလေးကိုအလိမ္မာနဲ့တူပြပြပါမယ်ဒီညမှာထူးခြားတဲ့သတင်းလေးကတော့အမေရိကန်အစိုးရအတုံးစိတ်တွေလုံလုံလောက်လောက်ရဖို့စီစဉ်နိုင်ခဲ့တယ်လို့လွှတ်တော်ဥက္ကဋ္ဌကပြောပါတယ်သမ္မတ Trump ရဲ့ရွှေရောင်ကတ်လို့ခေါ်တဲ့ Gold Cup အစီအစဉ်တွေမကြခင်စတင်ပါတော့မယ်ကုလသမဂ္ဂအထွေထွေတွင်းရေးမှူးချုပ် Antonio Guterres ကတော့မကြခင် Bangladesh ကိုတွားရဖို့ရှိနေပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းလေးကိုပြပြပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မကိုတင်ဆက်ပေးသွားပါမယ်အခုညပိုင်းနားဆင်ရမယ့်အထဲမှာတော့ကချင်ပြည်နယ်ကစည်ရင်နောက်ဆုံးအခြေအနေနဲ့နားဆင်ရမယ့်အပြင်ရခိုင်ပြည်နယ်ဘက်ကစည်ရင်အခြေအနေနဲ့ပတ်သက်ပြီးတော့
တက်ကောင်ပြေးပြရတဲ့လေကြောင်းတိုက်ခိုက်မှုတွေပြုလို့လာတာလည်းရှိတယ်ကျေးရွာတချို့မို့လဲဒါပုံချေတိုက်ခိုက်ခဲ့တာလည်းရှိတယ်
ရခိုင်စည်ရေးစောင့်ကြည့်နေသူတူကပြောပြပေးသွားတာပါဒီအကြောင်းသတင်းအပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ကြရပါမယ်ဒီသတင်းနဲ့အတူမြေမြုပ်မိုင်းကြောင့်ထိခိုက်ဒေဆုံးမှုအများဆုံးနိုင်ငံအဖြစ်မြန်မာနိုင်ငံစည်ရင်ဝင်လာတဲ့သတင်းပေးပို့ချက်ကိုလည်းနားဆင်သွားရပါမယ်ဒါအပြင်ပုံတစ်ခုညာတိုင်းတင်ဆက်ပေးနေကြဖြစ်တဲ့ Editor နဲ့ဆွေနွေကန်ဂျန်စီအစီအစဉ်နောက်ကိုရနိုင်ရဲ့အာကစားကဏ္ဍအစရဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရမှာပါဒါတွေကိုမတင်ဆက်ပေးခင်မှာတော့အခုအရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်ခင်လေးနဲ့အတူပြောပြပေးသွားပါမယ်ရှင်
အမေရိကန်အစိုးရအတုံးစိတ်အတွက်ဆုံးဖြတ်ချက်ကိုအောက်လွှတ်တော်မှာထောက်ခံမဲ218မဲ၊ကန့်ကွက်မဲ215မဲနဲ့အတည်ပြုနိုင်မှုအတွက်လုံလောက်တဲ့အရေးအတွက်ရဖို့လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆန်ကစီစဉ်နိုင်ခဲ့ပါတယ်
။ We have a lot of hard work ahead of us, but we are going to deliver the America First agenda. We're going to deliver all of it, not just parts of it, and this was the first step in that process.
ရှေ့မှာလှုပ်ရှားရည်များကြီးကျန်ပါတယ်။ဒါပေမဲ့လည်းအမေရိကန်သားပထမဦးစားပေးဆိုတဲ့မူဝါဒကိုတော့အောင်မြင်အောင်လုပ်မှာပါ။တဝက်တစ်ပြက်မဟုတ်ပဲအားလုံးအောင်မြင်အောင်လုပ်မှာပါဒါကဒီလုပ်ငန်းစဉ်ရဲ့ပထမခြေလှမ်းပါလို့အင်္ဂါနေ့ညမှာလွှတ်တော်ဥက္ကဋ္ဌကသတင်းတောက်တွေကိုပြောလိုက်တာပါလွှတ်တော်ဥက္ကဋ္ဌနဲ့တခြားအောက်လွှတ်တော် Republican ခေါင်းဆောင်တွေကတော့ American နေဆက်လုံခြုံရေးမိသားစုတွေနဲ့အလုပ်ကိုင်ဖန်တီးသူတွေကိုဝင်ငွေလျှော့ပေါ်ပေးရေးစွန့်အင်္ဂါနာမှာ American ကပြန်လည်လွှမ်းမိုးထားနိုင်ရေးကမ္ဘာစက်ခုံပေါ်မှာ American ရဲ့ရည်တည်မှုအားကောင်းစေရေးအပြင် American ပြည်သူတွေအတွက်အစိုးရလုပ်ငန်းတွေပုံမထိရောက်စေကိစ္စတွေကိုအကောင့်ထည့်ဖော်နိုင်မှုတွေဥပဒေမူကြမ်းကရွေးထားကြောင်းကြေညာချက်မှာဖော်ပြထားပါတယ်။အောက်လွှတ်တော်ဒီမိုကရက်တစ်လူနည်းစုခေါင်းဆောင် Hacking Jeffrey ကတော့စစ်ပြန်တွေရဲ့အကျိုးခံစား권နဲ့ဝင်ငွေနည်းသူတွေအတွက်အစားအသောက်နဲ့ကျန်းမာရေးအထောက်ပံ့အစီအစဉ်တွေကိုဖျက်တောက်ဖို့ Republican တွေကကြိုးပမ်းနေတာလို့တုံ့ပြန်ခဲ့တာပါ။ Republican တွေရဲ့အတုံးစိတ်မူကြမ်းဟာအလွန်အကျွံနိုင်တယ်လို့တုံးလုံးပြောဆိုခဲ့ပြီးချမ်းသာတဲ့သူတွေပေါ်ဒေါ်လာ 4.5 ထရီလီယံအခွန်တွေလျှော့ပေးဖို့လုပ်နေတာလို့လည်းပြောထားပါဗျ။သမ္မတဒေါ်နယ်ထရမ့်ကတော့ပြည်တွင်းမှာသူ့အစိုးရမူဝါဒတွေကိုအကောင့်ထည့်ဖော်နိုင်အောင်ဥပဒေကိုအတည်ပြုဖို့လည်းလွှတ်တော်အမတ်တွေကိုတိုက်တွန်းထားပါဗျရှင်။
ယူကရိန်းသဘာဝတရားစာတာတွေကရတဲ့အကျိုးအမြတ်တွေပြန်ပြီးတော့ယင်းနှိမ့်နိုင်မဲ့ဖက်ဆက်ရန်ပုံငွေတခုထူထောင်ဖို့အမေရိကန်ပြည်ထောင်စုနဲ့ယူကရိန်းအကြားမူပေါင်းသဘောတူညီချက်ရထားပြီလို့ဒီညီနိုင်မှုနဲ့နီးစပ်တဲ့တာဝန်ရှိသူတွေကပြောပါတယ်ယူကရိန်းရေနံသဘာဝဓာတ်ငွေနဲ့ဓာတ်သတ္ထုတွေကရတဲ့ငွေ90ရာခိုင်နှုန်းကိုယင်းနှိမ့်နိုင်ဖို့ဒီအစီအစဉ်မှာပါဝင်မှာပါအမေရိကန်အနေနဲ့လည်းစီးပွားရေးအရာတည်ငြိမ်ပြီးတော့ဖွံ့ဖြိုးတိုးတက်မဲ့ယူကရိန်းဖြစ်စေဖို့ကတိပြုတယ်လို့လည်းပါဝင်ပါတယ်ဒီသဘောတူထားတဲ့မူပေါင်းမှာယူကရိန်းလုံခြုံရေးအတွက်အမေရိကန်အာမခံချက်မပါဝင်ပေမဲ့လည်းဒီကိစ္စကိုညှိနှိုင်းဆဲပဲလို့တာဝန်ရှိသူတွေကပြောပါတယ်ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီအနေနဲ့လည်းအမေရိကန်နိုင်ငံ Washington DC မြို့တော်ကိုလာမဲ့တောက်ကြားနေမှာလာရောက်ဖို့ရှိပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံဖို့ရှိပါတယ်အယူကရိန်းသမ္မတဇယ်လန်စကီလာရောက်တဲ့အချိန်မှာဒေါ်လာထရီလီယံပေါင်းများစွာတန်ဖိုးရှိတဲ့ဒီသဘောတူညီချက်ကိုလက်မှတ်ရေးထိုးဖို့ရှိတယ်လို့သမ္မတဒေါ်နယ်ထရမ့်ကနေပြီးတော့ပြောထားပါတယ်ရှင
်အမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းအခြေချနေထိုင်ပြီးယင်းနှိမ့်နှံမှုလောက်ကင်လူသူနိုင်ငံသားတွေအတွက်ဖိတ်ခေါ်တဲ့ရွှေရောင်ကတ်လို့ခေါ်တဲ့ Gold Cup အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအကောင့်ထည့်ဖော်မှာဖြစ်ပြီးဒီသတင်းပတ်နှစ်ပတ်အတွင်းစတင်နိုင်တယ်လို့ပြောပါတယ
် We're going to be sellinga gold card you have a green card this is a gold card We're going to be putting a price on that card of about $5 million, and that's going to give you green card privileges plus. It's going to be a route to citizenship.
And wealthy people will be coming in by Google လေးရပါမယ်ဈေးကတော့ဒေါ်လာ5000ဖြစ်ပြီးတော့ Green Card လို့အခွင့်အရေးတွေရပါမယ်နိုင်ငံသားလည်းဖြစ်လာမှာပါဒီကတ်ကိုဝယ်ပြီးရင်တထွေတွေကျွန်တော်တို့တိုင်းပြည်ကိုရောက်လာမှာပါလို့သမ္မတ Donald Trump က February 25ရက်နေ့ကပြောကြားခဲ့တာပါ Gold Card ခိုင်ဆောင်သူတွေဟာ American ပြည်ထောင်စုမှာကုမ္ပဏီလုပ်ငန်းတွေထူထောင်ပြီးတော့အလုပ်ကိုင်တွေဖန်တီးပေးနိုင်မှာဖြစ်တယ်လို့အခွန်လဲပေးမှာဖြစ်တယ်လို့ Trump ကပြောပါတယ်အဲ့ဒီကုမ္ပဏီတွေဟာ American ပြည်ထောင်စုရဲ့ပညာရှင်တွေကိုခေါ်ယူတဲ့အခါမှာငွေပေးပြီးခေါ်ယူရမှာဖြစ်တယ်လို့ Gold Card ပေါင်းတသန်းလောက်ရောင်းချမှာဖြစ်တယ်လို့လည်းဆိုပါတယ် Trump အဆိုပြုတဲ့ Gold Card နဲ့လက်ရှိ EB5 ရွှေပြောင်းအခြေချနေသူတွေရဲ့ယင်းနှီးမြှုပ်နှံမှုအစီအစဉ်ကိုအစားထိုးမှလည်းဖြစ်ပါတယ် EB5 အစီအစဉ်ကို1992ခုနှစ်မှာ Congress ကဖန်တီးခဲ့တာဖြစ်ပြီးတော့ဒီအစီအစဉ်နဲ့ American ပြည်ထောင်စုမှာရွှေပြောင်းအခြေချနေထိုင်နိုင်တယ်လို့အလောက်ကန်ရှားပါတဲ့ဒေတာတွေမှာဒေါ်လာ8သိန်းနဲ့10သိန်းကျော်ကြာယင်းနှီးမြှုပ်နှံမှာဖြစ်ပြီးတော့ American တွေအတွက်အလောက်ကန်အခွင့်အလမ်းဖန်တီးပေးရမှာလည်းဖြစ်တယ်လို့ American နိုင်ငံသားနဲ့လူမှုကြီးကြပ်ရေးဝန်ဆောင်မှုဌာနကအင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်ရှင်
ပါလက်စတိုင်းအကျဉ်းသားရာနဲ့ချီပြီးတော့ပြန်လွှတ်ပေးဖို့အတွက်အစ္စရေးတစားကန်၄ဦးရဲ့ရုပ်အလောင်းတွေကိုကြာတာရင်းနေမှာအစီအစဉ်တိုင်းဟာမတ်စ်တွေဘက်ကပြန်ပေးမယ်လို့ပြောလိုက်ပါတယ်အပြစ်ရဆဲရပထမအဆင့်တက်တမ်းမကုံဆုံးခင်မှာအခုလို့ပြောလိုက်တာပါဟာမတ်စ်တွေကတစားကန်တွေကိုရရဆက်ဆက်ဆက်ဆံခဲ့တဲ့ဆိုတဲ့အကြောင်းပြချက်နဲ့အစ္စရေးဘက်ကတော့အကျဉ်းသား600လောက်လွှတ်ပေးရေးအစီအစဉ်ကိုစနေနေ့ထဲကရွှေ့ဆိုင်ခဲ့ပါတယ်ဒီလိုဆိုင်းငံ့မှုဟာအပြစ်ရရေသဘောတူညီချက်ကိုချိုးဖောက်ရရောက်တဲ့အတွက်အကျဉ်းသားတွေမလွတ်မစဒုတိယအဆင့်ဆွေးနွေးပွဲတွေမဖြစ်နိုင်ဘူးလို့ဟာမတ်စ်တွေဘက်ကပြောထားပါတယ်။ဒီချိန်ထဲမှာပဲဂါဇာဒေသမှာအသက်ခံခဲ့ရတဲ့အစ္စရေးမိခင်နဲ့အတူတားနှစ်ယောက်ရဲ့ရုပ်အလောင်းတွေကိုအစ္စရေးနိုင်ငံမှာဒီကနေ့မြေချပါတယ်။သူတို့ရဲ့ရုပ်အလောင်းတွေကိုတည်ဆောင်လာတဲ့အဝေးပြေးလမ်းတစ်လျှောက်ခွင့်လွှတ်ပေးဖို့တောင်းဆိုထားတဲ့အလံနဲ့ဆိုင်းပုတ်တွေကိုကင်ဆောင်ထားတဲ့ထောင်နဲ့ချီတဲ့အစ္စရေးပြည်သူတွေကတန်းစီပြီးတော့စောင့်ဆိုင်းခဲ့ကြပါတယ်ရှင်။
ယူရီအမေရိကန်တန်ညဘက်မြန်မာဘာသာစီစဉ်တွေကိုည9:00ကနေ10:00အထိလိုက်တိုမီတာ19 kHz 15953ညလိုက်တိုမီတာ25 kHz 11803ညလိုက်တိုမီတာ30 kHz 9963ညတို့အပြင်စနေတနင်္ဂနွေနေ့မှာလိုက်လံမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗိုလ်ရုံးညထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်ကုလသမဂ္ဂအကြီးအကဲရဲ့ရှီလာရဲမှာသွားမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်မှာရိုဟင်ဂျာတွေကိုနိုင်ငံတကာကအကူအညီပေးရေးဆွေးနွေးဖို့စီစဉ်ထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဂျာဖြတ်အစိုးရခေါင်းဆောင်မိုဟာမက်ယူနုစ်နဲ့ဖိတ်ကြားချက်အရမတ်လ13ရက်နေ့ကနေ16ရက်နေ့ထိကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကသွားရောက်မှာပါ။ဘင်္ဂလားဒေ့ရှ်နဲ့ဒေသရင်းကိုရိုက်ခတ်နေတဲ့ရိုဟင်ဂျာအရေးနဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ကပုံမှန်ဆိုးဝါးလာနေတဲ့လူသားချင်းစာနာမှုအကျပ်အတည်းတွေပေါ်စိုးရိမ်မှုတွေကိုနားလည်ကြောင်းနဲ့ကုလသမဂ္ဂအတွင်းမှူးချုပ်ကဘင်္ဂလားဒေ့ရှ်ဂျာဖြတ်အစိုးရခေါင်းဆောင်ထံမနေ့တုန်းကပေးပို့တဲ့စာကိုကိုးကားပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကသတင်းတွေမှာဖော်ပြကြပါတယ်။မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကတဆင့်ဒေသရင်းနိုင်ငံတွေအာဆီယံအသင်းဝင်တွေသက်ဆိုင်သူတွေနဲ့အတူမြန်မာနိုင်ငံကနိုင်ငံအကျပ်အတည်းတွေကိုဖြည့်ရှင်းနိုင်မှုအတွက်ရိုဟင်ဂျာတွေဘေးအန္တရာယ်ကင်းကင်းနဲ့ကိုယ်သဘောနဲ့ကိုယ်နေရပြန်နိုင်မှုကြိုးပမ်းမယ်လို့လည်းပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဂျူလီဘီရှော့ကတော့ဒီသတင်းပတ်အစောပိုင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့ပြီးရိုဟင်ဂျာဒုက္ခသည်တွေအကူအညီပေးရေးဘင်္ဂလားဒေ့ရှ်ဂျာဖြတ်အစိုးရခေါင်းဆောင်အပါအဝင်တာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာသမ္မတဒေါ်နယ်ထရန့်အစိုးရလက်ထက်နိုင်ငံတကာအကူအညီထောက်ပံ့တွေဖြတ်တောက်ရာကကမ္ဘာတလွားစာနာမှုလုပ်ငန်းတွေမှာအခက်အခဲတွေကြုံနေခဲ့ချိန်မှာပဲကုလသမဂ္ဂတာဝန်ရှိသူတွေကရိုဟင်ဂျာတွေအရေးကူညီပေးနိုင်မယ့်နည်းလမ်းတွေရှာဖွေနေတာလည်းဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံဟာကမ္ဘာပေါ်မှာမြေမြုပ်မိုင်းနဲ့ပောက်ကွဲစီတက်တဲ့စစ်လက်နက်တွေကြောင့်ထိခိုက်သေးဆုံးမှုအများဆုံးနိုင်ငံဖြစ်လာတဲ့အတွက်အရက်သားတွေကာကွယ်စောင့်ရှောက်ဖို့အတွက်အရေးတကြီးလိုအပ်နေတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာဆက်သွယ်ညီနိုင်ရေးယုံ UNOCHA ကသတိပေးထားပါတယ်။မိုင်းအန္တရာယ်ကင်းရှင်းရေးလှုပ်ရှားမှုနဲ့အသိပညာပေးတာမြေမြုပ်မိုင်းဒဏ်ခံရသူတွေကိုအကူအညီပေးတာတွေလုပ်ကိုင်ဖို့အရေးကြီးပြီးတော့ဒီအတွက်ရန်ပုံငွေနဲ့အရေးတကြီးလိုအပ်နေတဲ့အကြောင်း UNOCHA ကပြောဆိုထားပါတယ်။2023ခုနှစ်စည်ရင်းတွေအရမြန်မာနိုင်ငံဟာကမ္ဘာမှာမြေမြုပ်မိုင်းနဲ့စစ်ပွဲအတွင်းပောက်ကွဲစီတက်တဲ့စစ်လက်နက်အကျဉ်းအကျံပစ္စည်းကြောင့်ထိခိုက်ဒဏ်ရာရမှုဟာဆီးရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံတွေထက်များတဲ့အကြောင်း Mind Free မြန်မာအဖွဲ့ကလည်းဒီကနေ့အစီရင်ခံစာထုတ်ပြန်ပါတယ်။လက်နက်ကိုင်တိုက်ပွဲတွေအနေအားအနှက်ဖြစ်ပွားနေသလိုမြေမြုပ်မိုင်းအန္တရာယ်ကြောင့်ထိခိုက်မှုရှိနိုင်တဲ့မြို့နယ်ပေါင်း190ရှိတဲ့အတွက် တိုင်းပြည်ရဲ့နေရာတဝက်ကျော်ဟာအန္တရာယ်ရှိတဲ့နေရာတွေဖြစ်နေတယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်။ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ရဲ့ပြီးခဲ့တဲ့2024ခုနှစ် January လကနေ September လအထိကောက်ယူထားတဲ့စာရင်းအရမြန်မာနိုင်ငံမှာမြေမြုပ်မိုင်းနဲ့ပောက်ကွဲစီတက်တဲ့စစ်ကြံလက်နက်ပစ္စည်းတွေကြောင့်အရက်သားသေဆုံးဒဏ်ရာရသူ889ဦးအထိရှိတယ်လို့ဖော်ပြထားပါတယ်ရှင်။
တရုတ်စစ်တပ်ကထိုင်ဝမ်နောက်တောင်ကမ်းရိုးတန်းကမ်းလွန်ပင်လယ်ပြင်မှာပစ်ခတ်တဲ့စီးရေးလေ့ကျင့်မှုတွေလုပ်ခဲ့တယ်ပေါ့အန်ရီများပြီးရန်လိုတဲ့လုပ်ရဖြစ်ထိုင်ဝမ်ကပြောလိုက်ပါတယ်ဒီမိုကရေစီစနစ်နဲ့အုပ်ချုပ်တဲ့ထိုင်ဝမ်ကျွန်းကိုလက်အောက်ခံဖြစ်သဘောထားတဲ့တရုတ်နိုင်ငံကအစင့်မြင့်အရာရှိတယောက်ကတော့ထိုင်ဝမ်ကျွန်းကိုတရုတ်ပြည်မကြီးထိန်းချုပ်မှုအောက်ပြန်ရောက်အောင်ကြိုးပမ်းသွားမယ်လို့လည်းပြောဆိုခဲ့ပါတယ်ထိုင်ဝမ်ကတော့လွန်ခဲ့တဲ့3နှစ်အတွင်းစီးရေးလေ့ကျင့်မှုကြီးတွေအပါအဝင်တရုတ်စစ်တပ်ရဲ့လှုပ်ရှားမှုတွေပေါ့ထပ်တလဲလဲကန့်ကွက်နေပါတယ်ရှင်
ထိုင်းနိုင်ငံမှာဘတ်စကားတိမ်ပေါက်တာကြောင့်လူ18ဦးထပ်မံတေဆုံးသွားပြီးတော့23ဦးဒဏ်ရာရသွားပါတယ်။ထိုင်းနိုင်ငံအရှေ့ဘက်ဒေသမှာလေးလာရေးခီးသွားတဲ့ဘတ်စကားဟာဒီကနေ့ဖေဖော်ဝါရီလ26ရက်နေ့မှာဗရိတ်မမိဘဲနဲ့လမ်းဘေးတောင်လျံတွေကိုဝင်တိုက်ပြီးတော့မှောက်သွားတာလို့ရဲတွေကပြောပါတယ်။အနေပိုင်းကိုမောင်းသွားစင်မှာဗရိတ်မမိတော့တာပါ။ယင်မောင်းလဲယင်ကိုမထိန်းနိုင်တော့ဘဲနဲ့မှောက်သွားတာလို့ထိုင်းရဲမူကြီးကပြောပါတယ်တေဆုံးသူတွေဟာလေးလာရေးခီးထွက်ကြတဲ့အသက်အရွယ်ရောက်ပြီးသားတွေဖြစ်တယ်လို့သူကဆိုပါတယ်ဘတ်စကားပေါ်မှာ49ဦးပါဝင်ပြီးတော့အားလုံးဟာထိုင်းလူမျိုးတွေဖြစ်တယ်လို့ရဲကရိုက်တာသတင်းဌာနကိုပြောပါတယ်ဘန်ကောက်စ်မြို့အရှေ့ဘက်မိုင်တရာကျော်အကွာပရာချင်ဘူရီပြည်နယ်ကယင်းတိမ်းမောက်တဲ့နေရာမှာကယ်ဆယ်ရေးသမားတွေစက်ချီနီတွေကယ်ဆယ်ရေးဆောင်ရွက်နေတာကိုဆိုရှယ်မီဒီယာမှာတွေ့ရပါတယ်ရှင် နောက်ဆုံးရသတင်းတွေကိုမက်ခလီနဲ့အတူကျွန်မလီမာတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုမတင်ဆက်ပေးခင်မှာနိုင်ငံတကာသတင်းဆောင်မှတစ်ခုကိုတင်ဆက်ပေးခြင်းပါတယ်အမေရိကန်ရဲ့ကူညီမှုတွေရော့ကျလာနေတာရုရှားရဲ့အရှိန်မြင့်ထိုးစစ်ဆင်တိုက်ခတ်မှုကြောင့်တိုင်းပြည်ရည်တည်ရေးအတွက်ပါစိုးရိမ်မှုတွေနေချိန်မှာပဲယူကရိန်းနိုင်ငံသားအများစုဟာအနာဂတ်အပေါ်အကောင်းမြင်နေကြဆဲဖြစ်တယ်လို့စစ်တမ်းတွေမှာဖော်ပြပါဗျ။ဒီကြောင့်လက်စီယာဘက်ကလေးယူကရိန်းနိုင်ငံခီးဖ်မြို့ကနေပြီးတော့သတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြပေးပါရှင်
။ကီယက်ဖ်မြို့လယ်မှာရှိတဲ့လွတ်လပ်ရေးပန်းခြံဟာ2022ခုနှစ်အထိပန်းနေနဲ့ပြည်နေခဲ့တာပါ။ရုရှားကစတင်ကျူးကျော်တိုက်ခတ်ချိန်မှာတော့ကြာဆုံးသွားတဲ့စစ်သည်တွေအတွက်အမွေဘွေအဖြစ်နဲ့ပြည်သူတွေကယူကရိန်းအလံတွေလာဆိုင်ထားကြပါတယ်။လွန်ခဲ့တဲ့3နှစ်အတွင်းအလံတွေလည်းရာနဲ့ချီပြီးများလာခဲ့ပါတယ်
။ကြာကြာတွေနေတယ်
။ပူလေးအတွက်အမတ်တရအနေနဲ့ဒီကိုအလံလာဆိုင်တာပါလို့ယူကရိန်းအမျိုးသမီးတဦးကပြောတော့တာပါ။ဒီနေရာမှာအမြဲတမ်းတရားမဟုတ်တရားတော့ရှိနေတတ်ပါတယ်။ရုရှားရဲ့ကျူးကျော်စစ်3နှစ်ကျော်လာတဲ့အခါမှာတော့ကီယက်ဖ်မြို့ကနေအကြမ်းမှာခံစားချက်တွေလည်းအမျိုးမျိုးရှိနေကြပါတယ်။ဒါရီယာရဲ့ခင်ပွန်းဟာရှေ့သားမှာတိုက်ပွဲကြခဲ့တာ
ပါ
။နောက်ထပ်ကီယက်မြို့ကလူဒမီလာကလည်းရှေ့သားမှာလွန်ခဲ့တဲ့3လကပျောက်သွားတဲ့ခင်ပွန်းကိုပြန်တွေ့ကျင်ပါတယ်လို့ပြောပါတယ
်
ကီယက်မြို့သူလီနာကတော
့
နိုင်ငံရေးတွေမစင်စားဘူးဒီစစ်ပွဲကြီးပြီးဆုံးပြီးကောင်းကင်တစ်ခုထဲအောက်မှာအားလုံးငြိမ်းချမ်းစွာအသက်ရှင်နေထိုင်ကြတာကိုပဲလူလားပါတယ်
Kiev International Institute of Sociology လို့ခေါ်တဲ့လူမှုဗေဒ NGO အဖွဲ့ဟာယူကရိန်းမှာရှိနေတာနှစ်ပေါင်း30လောက်ရှိပါပြီ။သူတို့စစ်တမ်းအရယူကရိန်းအများစုဟာအကောင်းမြင်တဲ့ဘက်မှာရှိနေကြတာကိုတွေ့ရတယ်လို့အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Anton Rushevsky ကပြောပါတယ
်။ Bishop Vistivitsotki всё одно верячу.
နောက်ဆုံးနိုင်ငံတွေကအထူးချာကူညီမယ်ဆိုရင်ဒီစစ်ပွဲကိုနိုင်နိုင်တယ်လို့ယူကရိန်းနိုင်ငံသား80ရာခိုင်နှုန်းကျော်ကယူဆထားပါတယ်။
နိုင်ငံတကာရီပပ်ဘလစ်ကန်အဖွဲ့ IRI ကမနစ်ကကောက်ယူခဲ့တဲ့စစ်တမ်းမှာလည်းဒီစစ်ပွဲကိုအနိုင်တိုက်နိုင်တယ်လို့ယူကရိန်း88ရာခိုင်နှုန်းကယုံကြည်ထားတာကိုတွေ့ခဲ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့2022ခုနှစ်ကျူးကျော်စစ်စတင်ချိန်မှာတော့အများစုကအဲ့ဒီလိုယုံကြည်ခဲ့ကြတာမဟုတ်ပါဘူး။စစ်ပွဲစတင်တဲ့ပထမနေ့ကတည်းကယူကရိန်းပြည်သူတွေရဲ့စိတ်နေသဘောထားကိုစောင့်ကြည့်လေ့လာနေခဲ့တဲ့ဆက်သွယ်ရေးသုတေသနအဖွဲ့ကညွှန်ကြားရေးမှူးအာတမ်ဇာခာချန်ကိုကတော့အဲ့ဒီလိုဖြစ်တာတဘာဝပဲလို့ပြောပါတယ
်ဇာရစ်နိုင်အစလနီရှာစတူကာရှို
ရေဒီတော့ချက်ကအချိန်တွေပိုကောင်းလာအောင်ဘယ်လိုလုပ်ရမလဲဆိုတာလူတွေကသိမနေတာပါအများစုကထရမ့်အပေါ်မှာပဲအာရုံစိုက်နေပြီးသူဘာလုပ်မလဲဆိုတာကိုမျှော်လင့်စောင့်ဆိုင်နေကြပါတယ
်ယူကရိန်းနေအကြစိတ်တက်ကြတာပင်ပန်းနာတွေဖြစ်လာတာကိုလည်းလူမှုဗီဒပညာရှင်တွေတွေ့လာရပြီးအဲ့ဒါတွေကတွဲဆုံဆွေးနွေးမှုကိုစန့်ကျင်တဲ့စိတ်တွေကြီးထွားစေတယ်လို့ဆိုပါတယ်။တချိန်တည်းမှာပဲယူကရိန်းပြည်သူတွေရဲ့စစ်တပ်အပေါ်ယုံကြည်မှုက 90ရာခိုင်နှုန်းလောက်တောက်လျှောက်ရှိနေခဲ့တယ်လို့ဆိုပါတယ်။အမေရိကန်ထောက်ပံ့ပေးထားတဲ့ယူကရိန်းလူမှုဗေဒအဖွဲ့တစ်ခုရဲ့စစ်တမ်းအရလဲမျိုးချစ်စစ်ကယူကရိန်းတွေကိုပို့ပြီးစီးလုံးစေတာတွေ့ရတယ်လို့ဆိုပါတယ်။ဒီအထက်ကနေနိုင်ငံရေးအရတန်းပြေဘလို့ပြန်ထလာမလဲဆိုတာကတော့တီးကြမေးခွန်းဖြစ်လိမ့်မယ်လို့ဒီလူမှုဗေဒအဖွဲ့ကဆာဟီဒမ်ဘစ်ကီကပြောပါတယ
်။ Пожертвования, которые пошло со спецсоцдейство, это действительно
အခုလိုပေးဆပ်နိုင်စွမ်းရှိနေတာကရင့်ကျက်မှုခံနိုင်ရှိမှုနဲ့ဇွဲရှိမှုတွေကြောင့်ဖြစ်ပါတယ်လူမှုအတိုင်းအဝိုင်းကတကယ်ပဲရင့်ကျက်ခဲ့သလားဆိုတာကတော့စစ်ပွဲကြီးပြီးသွားတဲ့အခါနိုင်ငံရေးတွေပြန်လှုပ်ခွင့်ရကြရင်တွေ့ရပါလိမ့်မယ
်ဒီတော်တွင်လူတူချင်းစီအတွက်အားလုံးအဆင်ပြေသွားမှာပါလို့အတိပယ်ရတဲ့ယူကရိန်းရော့ဂီတာအဖွဲ့တစ်ခုရဲ့နာမည်ကြီးသချင်းတစ်ပုဒ်ကိုအောက်မွေဝဲပန်းချံအနီးလမ်းဘေးဂီတာအဖွဲ့တစ်ခုကတည်ဆူဖျော်ပြနေပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ကပြောပြပေးသွားတာပါအခုဆက်ပြီးတော့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုတစ်ခုကိုလည်းထုတ်လွှင့်ပေးပါအောင်မယ်နျူကလ িয়ার နဲ့ပတ်သက်ပြီးတော့ပြဿနာအကြီးကြီးဖြစ်သွားအောင်ယူကရိန်းကိုလှုံ့ဆော်နေတယ်ဆိုပြီးတော့ကုလသမဂ္ဂမှာရုရှားကဆွဆွဲသွားပါတယ်နိုင်ငံတကာအနုပြုစွမ်းအင်အေဂျင်စီ IAEA ကတော့ရုရှားရဲ့လုပ်ရက်တွေကြောင့်ဒီပြဿနာကြီးပေါ်ပေါက်လာနိုင်တယ်လို့သတိပေးနေတာပါအသေးစိတ်ကိုအချက်အလက်အခြေခံပြီးတော့မှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာကိုစီသူတင်ဆက်ပေးထားပါတယ်
ယူကရိန်းနိုင်ငံချာနိုဘာနျူကလ িয়ার ဆက်ရုံမှာပျက်စီးနေတဲ့ရေဒီယိုတက်တီကြွတပေါင်းဘူအကာလက်ခုံအဆောက်အဦကိုရုရှားဒရုန်းတစ်စင်းဝင်တိုက်ခဲ့လို့မီးလောင်ကျွမ်းခဲ့တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီးကဖေဖော်ဝါရီလ14ရက်နေ့မှာပြောကြားခဲ့ပါတယ်ရုရှားထိန်းချုပ်ထားတဲ့ဇပူရီရှားနျူကလ িয়ার တအားပေးဆက်ရုံပေါ်ကိုတိုက်ခတ်မှုတွေပိုများပြားလာတာကြောင့်ယူကရိန်းမှာနျူကလ িয়ার ပြဿနာဖြစ်ပွားနိုင်ကိန်းပိုမြင့်လာတယ်လို့နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီ IAEA အကြီးအကဲရာဖေးဂရော့စီကဖေဖော်ဝါရီလ9ရက်နေ့ကသတိပေးထားတာကိုအခုတိုက်ခတ်မှုကပိုပြီးမီးမောင်းထိုးလိုက်တယ်လို့ဖြစ်ပါတယ်။ဒီမှာနျူကလ িয়ার ဘေးအန္တရာယ်ဖြစ်နိုင်ခြေအတွက်ယူကရိန်းမှာတာဝန်ရှိတယ်လို့ IAEA ကမပြောလို့ဆိုပြီးပြည်သမဂ္ဂဆိုင်ရာရုရှားဒုတိယအမြဲတမ်းကိုယ်စားလှယ်ဒီမီထရီပိုလီယန်စကီးကဖေဖော်ဝါရီလ17ရက်နေ့မှာဝေဖန်သွားပါတယ်။ဇပူရီရှားနျူကလ িয়ার ဓာတ်ပေးဆက်ရုံအတွက်လုံခြုံရေးချင်းချောင်းမှုတွေရဲ့တခုထီသောအရေးမြစ်ကယူကရိန်းဖြစ်ပါတယ်။သူတို့ကနျူကလ িয়ার အဆောက်အုံနဲ့အရေးသိကြီးတဲ့အခြေခံအဆောက်အုံတွေအပြင်အနာဂေါဒါမြို့ကိုပါပုံမှန်ပြစ်မှတ်ထားတိုက်ခိုက်နေပါတယ်လို့ပြောသွားတာပါ။ဒီဆွဆွဲချက်ဟာမမှန်ပါဘူး။ဥရောပမှာအကြီးဆုံးဖြစ်တဲ့အဲ့ဒီနျူကလ িয়ার ဓာတ်ပေးဆက်ရုံကိုရုရှားကတင်ထားပြီးအဲ့ဒီနေရာမှာစစ်လက်နက်ပစ္စည်းတွေချထားတာယူကရိန်းရဲ့လျှက်စစ်တအားလိုင်းတွေကိုစနစ်တကျတိုက်ခိုက်နေတာတွေဟာနျူကလ িয়ার ဆိုင်ရာပြဿနာကြီးဖြစ်လာစေဖို့အဓိကအကြောင်းရင်းတွေဖြစ်ပါတယ်။နျူကလ িয়ার ဆက်ရုံတွေလည်းပတ်နိုင်ဖို့တခြားနေရာကလာတဲ့လျှက်စစ်တအားကိုမိခိုရတာမို့ယူကရိန်းရဲ့လျှက်စစ်တအားအဆောက်အဦတွေကိုရုရှားကပြစ်မှတ်ထားတိုက်ခိုက်နေတာဟာနောက်ဒေသတွေမှာလည်းနျူကလ িয়ার ဘေးရန်တွေဖြစ်ပွားနိုင်ခြင်းမြင့်တက်စေတယ်လို့ Grossi ကပြောပါတယ်။ IAEA က2024စက်တင်ဘာလမှာထုတ်ပြန်တဲ့ထူးစင်ခန်းစာမှာလည်းအလားတူကောက်ချက်ချထားတာပါ။ဇပူရီရှားဆက်ယုံနဲ့အနီးနားကတခြားဆက်ယုံတွေအခြေခံအဆောက်အုံတွေကိုတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးရုရှားနဲ့ယူကရိန်းတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွတ်ဆွဲနေကြတာဖြစ်ပါတယ်။ဒါပေမဲ့ရုရှားဟာဒီနျူကလ িয়ার ဆက်ယုံကိုဒုံးကျည်ပြစ်လွတ်တဲ့နေရာအဖြစ်အသုံးပြုဖို့ပိုအားထုတ်တယ်လို့ယူကရိန်းက Greenpeace အဖွဲ့ကငားရမ်းစုံစမ်းခိုင်းတဲ့ဗြိတိသျှ MIS Magazine ထောက်လှမ်းရေးအဖွဲ့က2024ဒီဇင်ဘာလမှာပြောပါတယ်။အစိုးရခန်းစာပါဂျူရုထောက်လှမ်းရေးဓာတ်ပုံတွေရဆက်ယုံနီးမှာဒုံးကြီးအမြောက်အများလွတ်တင်နိုင်တဲ့ရုရှားဒုံးပစ်ကွင်းတွေရဲ့နေရာတွေကိုတွေ့ရပါတယ်။ဆက်ယုံရဲ့အေးခံကဏ္ဍမှာဂရုချင်းတွေတူခံတက်လူတွေစောင့်နေတာကိုလည်းအစင်ခန်းစာမှာပြောထားပါတယ်။ရုရှားတပ်ဖွဲ့တွေဟာ1ကီလိုမီတာကျော်ရှည်ရှိတဲ့ဂရုချင်းတွေတူးနေတာပြင်လက်နက်ကြီးတွေချထားဖို့ခံတက်လူအရန်သားတွေလည်းတည်ဆောက်နေကြောင်း2024ဇူလိုင်လမှာထုတ်ပြန်တဲ့ MIS ရဲ့အစောပိုင်းစမ်းစစ်လေးလာမှုမှာဖော်ပြခဲ့တာပါ။ရုရှားဟာဇပူရီရှားဆက်ယုံကရေဒီယိုတတိကျဓာတ်ပေါင်းကို6လုံးကိုတရားမဝင်ပြန်လည်ပတ်ဖို့စီစဉ်နေကြောင်းယူကရိန်းကို Greenpeace အဖွဲ့ကသတိပေးထားပါတယ်
။ဒ ဒီလိုမမှန်မသေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့အချက်အလက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင်တော့ VOA ရဲ့ Polygraph website မျက်နှာဖြစ်တဲ့ polygraph.info မှာတွားရောက်ပြီးတော့ကြည့်ရှုနိုင်ပါတယ်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုနားဆင်ရပါမယ်။အရင်ဆုံးတော့ကချင်ပြည်နယ်ဘက်ကစစ်ရေးနောက်ဆုံးအခြေအနေကိုပြောပြပေးကြပါမယ်။ကချင်လွတ်လပ်ရေးတပ်မတော် KIA ဌာနချုပ်လိုင်ဇာကိုအဝေးထိန် drone တွေနဲ့နှစ်ကြိမ်တိုက်ခိုက်ခဲ့တဲ့အကြောင်း KIA ပြန်ကြားရေးတာဝန်ခံကပြောပါတယ်။ဒီရပိုင်း KIA နဲ့ပူးပေါင်းတပ်တွေကဗမော်မျိုးကိုထိုးစစ်အရှိန်မြင့်လာနေချိန်မှာပဲစစ်ကောင်စီကမနေ့တုန်းကဌာနချုပ်ကို drone တွေနဲ့တိုက်ခိုက်ခဲ့သလိုဖားကန်တဲ့တခြားဒေသတွေကိုပါလေကြောင်းကပုံမိုတိုက်ခိုက်လာနေတာပါကချင်ပြည်နယ်ကအစီအရေးနောက်ဆုံးအခြေအနေကိုမတ်စုမွန်ကတင်ဆက်ပေးထားပါတယ်ရှင
်ကချင်ပြည်နယ်ဗမော်မြို့မှာစစ်ကောင်စီတပ်နဲ့ KIA တပ်တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာပဲ KIA ဌာနချုပ်လိုင်ဇာမြို့ကိုစစ်ကောင်စီဘက်ကအသေးခံ drone နဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်ဒီလိုမျိုးတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA မြန်မာပိုင်းကိုအခုလိုအတည်ပြုပါတယ်
။ဟုတ်ကဲ့မနေ့ကညနေပိုင်းလောက်မှာအဲ့ဒီလိုက်စားနားမှာဟိုဆူဆိုက်ဒရုန်းပေါ့နော်အဲ့ဒါဘုံကျဲတယ်ရှိပါတယ်ဟုတ်ကဲ့အဲ့ဒါကိုကြားလာတော့အဲဒဇင်းမှာနှခါဘုံကျဲတာပဲကြားပါတယ
်။ဒရုန်းကိုအဆုံးရှုံးခံပြီးဝင်ရောက်တိုက်ခိုက်တာကိုတော့အသေးခံဒရုန်းဖြစ်နေတတ်မှတ်ပြောဆိုတာဖြစ်ပါတယ်။ဒီတိုက်ခိုက်မှုမှာလူထိခိုက်သေးပျောက်တဲ့သတင်းတော့မကြားသိရဘူးလို့ဗိုလ်မှူးကြီးနော်ဘူးကပြောပါရယ်ပြီးခဲ့တဲ့ January 24ရက်နေ့ကလည်းလိုင်ဇာမြို့ကိုအသေးခံ drone နဲ့တိုက်ခိုက်ခဲ့ပြီးတော့အခုဒီချိန်ကတော့ဒီနှစ်အတွင်းမှာဒုတိယအကြိမ်တိုက်ခိုက်တာဖြစ်ပါတယ်ဒီရပိုင်းနေ့အတွင်းမှာ KIA ပူးပေါင်းတပ်တွေကဗမော်မြို့ကိုထိုးစစ်အရှိန်မြင့်တင်ပြီးတော့တိုက်ခိုက်လာနေတာဖြစ်ပါတယ်စစ်ကောင်စီဘက်ကလိုင်ဇာသာမကဘဲနဲ့တခြားဒေသတွေမှာပါလေကြောင်းကနေတိုက်ခိုက်တာတွေတိုးလှုပ်လာနေတယ်လို့KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကဆက်ပြောပြပါတယ
်ခုတော့လေကြောင်းနဲ့တိုက်ခိုက်တာဒီ drone နဲ့ဆူဆိုက်တိုက်ခိုက်တယ်ခက်ချက်ဖြစ်နေပါတယ်ခက်ချက်ဖြစ်နေမြာမှာသူတို့ကတော့အဲ့ဒီစတဲ့ကြောင်းတွေနောက်ဘီလိုထုတ်ရဲ့အင်းတွေဟိုရွှေတူပေါ်နေတဲ့ရွှေမော်တွေမှလည်းပုံပြတော့တွေ့ရပါတယ်ကိုလုံးလုံးကျတော့ဖက်ကပ်ပဲပါလဲကြည့်ရင်မခါတုံးခလမ်းတီးဝဘမှာလည်းဘုံကျဲတာပေါ့နော်။နောက်အဲကျွန်တော်တို့ဒီမုံမောင်မြို့နယ်မောင်မြို့နယ်တို့မန်စီမြို့နယ်ပေါ့။အဲဒီဒေသမှာပုံမှအဲဒီဘုံကျဲတာကိုတွေ့ရပါလား
။ဖားကန်ဒေသခံတူဦးကတော့ဒီလ24ရက်နေ့ညသကောင်ကျော်မှာဖားကန်ဒေသအခြေဆိုင် KIA တရင်6ဘက်ကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲခဲ့တယ်လို့အခုလိုပြောပြပါတယ
်။အဲဒီတမဟာကိုရှင်6ဒေသပေါ့ဖက်ကန်မြောက်ဘက်ပိုင်းချမ်းပေါ့။ပြန်ချောက်ဘက်ကိုဂျက်ဖိုင်တာနဲ့စီးနဲ့ပုံလာချေသွားတယ်။အဲ့တော့ထိခိုက်ကြရအလိုအလိုမရှိဘူးပြောတယ်။ဟင်းပကန်တမကုံကဒရုန်းနဲ့စီးရ။ပကန်တမကုံအဲ့ဒီမင်းချင်းဆိုင်ကဒီဆန်းကျယ်ဖျားကုံးကိုဒရုန်းနဲ့ပုံလာချသွားတစ်လုံးပေါ့60တိ။ပြန်ချောက်ဘက်ဘုံခါခါလာချေတယ်။ဆက်ခဲတဲ့10လောက်ကပုံလာချေသွားသေးတယ်။အခုလည်းကချေရပေါ့။ဒီနေ့ဆက်မှာဖတ်တမ်းဘက်ဘုံကျော်ကချေရတယ်
။ဒီလ19ရက်နေ့ကလည်းမိုးမောက်မြွတ်နယ်ဝက်ငင်းနဲ့နှင်းဤရွာတွေကိုလေကြောင်းကနေစစ်ကောင်စီကတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီလေကြောင်းတိုက်ခိုက်မှုအတွင်းမှာမိသားစုဝင်9ဦးသေဆုံးခဲ့ရတယ်လို့အနည်းဆုံး4ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ KIA ရဲ့သတင်းဌာနတစ်ခုဖြစ်တဲ့ Liza TV ကတော့ပြီးခဲ့တဲ့သတင်းတစ်ပတ်အတွင်းလေကြောင်းကနေတိုက်ခိုက်လို့အရက်သား14ဦးသေဆုံးပြီးတော့11ဦးဒဏ်ရာရခဲ့တယ်လို့ဒီလ23ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။ဒီလိုလေကြောင်းတိုက်ခိုက်မှုသတင်းအနေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသလိုထိခိုက်ဒဏ်ရာရတဲ့သတင်းအနေနဲ့ပတ်သက်လို့ VOA အနေနဲ့တိကျအတည်ပြုချက်ရဖို့စူးစမ်းနေဆဲဖြစ်ပါတယ်ရှင်
ကချင်ပြည်နယ်ဘက်ကစစ်ရေးနောက်ဆုံးအခြေအနေကိုတော့မတ်စုမုံကပြောပြပေးခဲ့တာပါတဆက်သေးပါပဲရခိုင်ပြည်နယ်ဘက်ကစစ်ရေးအခြေအနေကိုလည်းကြည့်ကြရအောင်ပါရခိုင်ပြည်နယ်ကကြောက်ဖြူနဲ့စစ်တွေးမြို့နယ်တွေမှာစစ်ကောင်စီနဲ့အာရခတပ်တော်ကြားတိုက်ပွဲတွေအရှိန်မြင့်နေတယ်လို့စစ်ကောင်စီလေကြောင်းပစ်ခတ်မှုကြောင့်အရက်သားတေဆုံးမှုတွေလည်းရှိနေပါတယ်တချိန်တည်းမှာပဲမကွေးတိုင်းပဲခူးတိုင်းနဲ့ထိစပ်နေတဲ့နေရာတွေမှာတိုက်ပွဲတွေကြေပြက်လာနေတယ်လို့ဒေသခံအကဲခတ်တွေကပြောပါရယ်။ရခိုင်ပြည်နယ်ဘက်ကစစ်ရေးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစီသူပြောပြပေးပါမယ်
။ပြီးခဲ့တဲ့ရက်ပိုင်းကနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့တဲ့ကြောက်ဖြူမြို့နယ်မှာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေဇက်တိုက်လှုပ်ဆောင်နေပြီးတော့အရက်သားတချို့ထိခိုက်သေဆုံးခဲ့တဲ့အကြောင်းရခိုင်စစ်ရေးဆောင်ကြည့်နေသူတူကပြောပါရယ်။စစ်ကောင
်စီဖျားတဲ့လေကြောင်းတိုက်ခိုက်မှုတွေပြုလို့လာတာလည်းရှိတယ်လို့သိရတယ်။ကျေးရွာတချို့မို့လေဒါပုံချေတိုက်ခိုက်ခဲ့တာလည်းရှိတယ်။အဲပြီးတော့အဲ့ဒီဒီတိုက်ပုတ်တောင်တိုက်နေချင်းမှရှိတဲ့ကျေးရွာတချို့လေဒါအဲ့ဒီ
Manega Nyani Bangale, Chopu Munaga, Ukin Jiwago, Sikon Siga, Jafida, Bonjaga, John, Yada, Lutam, the Songa, Elo, Ukin, the Dagandriga, Piore. Dabi, Sikon Siga, Chopu, my Yida, and I repeat in a bee. Dear Bama, Sikon Si, Yida, Demo says each Jolla, Pitin Tar Elo, Duga, Sapiore.
I say, I say, I say, I say, แต่ไปอะไรอาสาดูแลอันนี้ทํามาเพราะว่าสักสักก็เสียเองตัวชื่ออะไรทุกทีที่ได้เองตัวชื่อได้รู้ตัวเลยอ่ะอันนี้ก็เนี่ยมาตัวอ่ะยีราเต็มผู้หาสรุปชื่ออ่ะมาเสร็จสิอีหลาวยาวชื่อนี่แหละปกมาเช่นมากะแต่เสียเองโอ้โหอีจังเสียเองตัวที่ได้เนี่ยทําชื่อมาเอานิ้วเพิ่มมาชื่อได้ยีราเต็มผู้ตัวเลยอะไรก็จะอยู่ยาวเลยอ่ะเสร็จด้วย
အဖေမှာကင်းနေနေတဲ့အဲ့ဒီကရေတဲ့တင်ဖို့တရှိုးလေးအဲ့ဒီကြောက်သူရဲ့အနိပါဝင်ခြင်းကိုရောက်လာတာရှိတယ်။နောက်ပြီးဒီတလင်းလာဒီတိုင်းဖက်ကတင်ဖို့စစ်တင်ဖို့တရှိုးရောက်ပြီလို့လည်းကြားတယ်။ခုလိုတိုက်ပွဲတွေပြင်းထန်လာတဲ့ကြောက်ဖြူမှာမရေကျုံရေနဲ့စိတ်ကံအပါဝင်ကြောက်ဖြူထူးစီဝါရေးစုံစီမံကိန်းရွှေဂတ်စီမံကိန်းတို့လိုတရုတ်စီမံကိန်းတွေအများပြားရှိနေပါတယ်။စစ်ထဲမှာပဲရခိ
Sunday, Yakai Baku, Saduma Shide, Sagansi Taskanugu, Tosis and Dakai Nida John, Yakai Si Lila Duriga, Piovari. Dear Bindumawe, Yakai Baku Saga, Bakan Quest Kane, not down Tawar and Scan Bawin, Sagansi Taskan Chugu, E Baga Thing by Tana Biro. Nyang Juma Shide, Sagansi Taskango, E Puega Sala Tosis and Dakai Nivari. Tabian, Taiwabian Tanida, Nyang Jubago, Pongla Jere, Sagansi Ye, Sada Lady, Nasine, Drone Lazy Go. Baga, bitcha like Delo, you can see something to do up your way.
Let them tower in Sakango, thank you, boy, today, Betta Arima. The young Joe wrote that to the Senate, eh? Thank you, Bintani, and Pedro Arima, Tayo, Babo, Drew, Lizzy, Lady, I had to pick up bitcha like you, Jared, and Pedro the Seta, Lizzy, the same barabo. I said that lady, the same old bitcha like you, Jared, no?
အဲ့ဒီမှာလက်ရှိဘုံမှာပါတော်လက်ရှိတစင်းကတော့သူအဖို့ပါပဲလက်ရှိမှာဟောလက်တွေးတွေပေါ့တက္ကသလက်တွေးတွေလက်ရှိဘုံမှာပဲသူတယောက်ကပွရှင်ပြီးဆုံးလာတယ်လို့ကြားပြရတယ်အဲနောက်တယောက်ကတော့အဲလက်ရှိဘုံကပြောက်ကြလာပြီးမှာပဲဆုံးသွားတယ်လို့အဲ့လိုမြင်ကြပြရတယ်ပေါ့နော်ရခိုင်မကွေးစက်ကစစ်ကောင်စီတပ်စခန်းတချို့ကိုအေးနဲ့ဘူးပေါင်းတက်တွေကဒီလဇန်ပိုင်းကစလို့တင်ပိုက်ထားပါတယ်လက်ရှ
နေတယ်လို့ရခိုင်စီရေးစောင့်ကြည့်နေသူတူကပြောပါတယ်
။အာဟုတ်ကဲ့အဲ့ဒီမကွေးမှာတော့အဲ့ဒီမကွေးတိုင်းဒီငဖေးမြို့နယ်ခြေကအဲ့ဒီနိုင်ကံတပ်ပြပါကုန်းကိုလေဒါအိုက်ခတ်တပ်တွေနဲ့ဒီအဲ့ဒီဆက်မှာရှိတဲ့နေမြခံတပ်ပြတို့တကောတပ်ပင်ထိုးတဲ့ဆင်နေတာတော့ကြာနေပြီ။အဲ့ဒီရလေတချို့တက်ဆုပ်လာတာနဲ့တက်ဆုပ်ပြတာနဲ့ရှိတယ်လို့ကြားတာပေါ့နော်
။တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်ပြီးအရခတ်တော်အေဘက်ကသတင်းတရားသတင်းထုတ်ပြန်တာမတွေ့ရသေးသလိုစစ်ကောင်စီဘက်ကလည်းသတင်းသုံးတရားထုတ်ပြန်တာမတွေ့ရသေးပါဘူး။ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်တွေနဲ့အေအေတပ်တွေ2023ခုနှစ်နိုဝင်ဘာလအကုန်ပိုင်းလောက်ကစပြီးတော့တိုက်ပွဲတွေတကြောပြန်ဖြစ်နေတာပါ။လက်ရှိချိန်ထိရခိုင်ပြည်နယ်ကမြို့နယ်14ခုနဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေကိုအေအေကသိမ်းပိုက်ထားပါတယ်။ကြောက်ဖြူမောင်နဲ့စစ်တွေမြို့နယ်တွေကိုတော့စစ်ကောင်စီကဆက်လက်ထိန်းချုပ်ထားဆဲဖြစ်ပြီးတော့ဒီလတွင်းမှာပဲစစ်တွေမြို့နယ်နဲ့ကြောက်ဖြူမြို့နယ်တွေကိုအာရခတ်တော်အေအေဘက်ကထိုးစစ်ဆင်တိုက်ခိုက်နေပါတယ်ခင်ဗျာ။
ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်အရက်သားထိခိုက်ဒေဆုံးမှုတွေတိုးလာတဲ့တဲ့တင်ကိုကိုစီသူကပြောပြပေးခဲ့တာပါ။အခုတခါတော့မြန်မာနိုင်ငံဟာမြေမြုပ်မိုင်းတွေကြောင့်ထိခိုက်ဒေဆုံးမှုအများဆုံးနိုင်ငံဖြစ်လာပါတယ်။ဒီတဲ့တင်ပြဖို့ချက်ကိုနားဆင်ရပါမယ်။မြန်မာနိုင်ငံဟာကမ္ဘာမှာမြေမြုပ်မိုင်းနဲ့စစ်ပွဲအတွေ့ပတ်ကွဲစီတက်တဲ့စစ်လက်နက်အကျဉ်းချံပစ္စည်းတွေကြောင့်ထိခိုက်ဒဏ်ရာရမှုအများဆုံးနိုင်ငံဖြစ်လာတဲ့အကြောင်း My Free မြန်မာအဖွဲ့ရဲ့2024ခုနှစ်မြေမြုပ်မိုင်းစောင့်ကြည့်လေးလာရေးအစီရင်ခံစာမှာဖော်ပြထားပါတယ်။မြေမြုပ်မိုင်းတွေကိုမြန်မာစစ်တပ်အပအဝင်တိုင်းရင်းသားအဖွဲ့အစည်းတွေနဲ့လက်နက်ကိုင်အဖွဲ့အားလုံးကအသုံးပြုနေတယ်လို့လည်းအစီရင်ခံစာကရေးပါတယ်။အပြည့်စုံကိုတော့မန်ညွညွလွင်ကတင်ပြပို့ထားပါတယ်ရှင်။
ပြ ခဲ့တဲ့နှစ်ပိုင်းတွေအတွင်းမြေမြုံမိုင်းနဲ့ပောက်ကွဲစီတတ်တဲ့စစ်လက်နဲ့အကျဉ်းချံပစ္စည်းတွေကြောင့်ထိခိုက်ဒဏ်ရာရခဲ့သူအရေအတွက်ဟာ2023ခုနှစ်ထဲကောက်ယူတဲ့စည်ရင်းစရာတွေအရတော့1003ယောက်ရှိတဲ့အကြောင်း Mind Free မြန်မာအဖွဲ့ကအစီရင်ခံစာရေးသားသူဒေါက်တာရေရှွာမူဆာဖုန်ချူဝါက VOA ကိုပြောပါတယ်ဒီအရေအတွက်ဟာစီးရီးယားနိုင်ငံနဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာထည့်ပုံများပြီးမြန်မာနိုင်ငံမှာမြေမြုပ်မိုင်းတွေကိုလက်နက်ကင်အဖွဲ့အစည်းပေါင်းစုံကအသုံးပြုနေတဲ့အကြောင်းလည်းပြောပါတယ
် The finding that was very
မြန်မာနိုင်ငံမှာမြေမြုပ်မိုင်းကြောင့်လူမှုသေဆုံးရတာဟာကမ္ဘာနိုင်ငံအားလုံးထည့်ပုံများနေတာကိုတွေ့ရတာကြောင့်ကျွန်တော်တို့အတွက်အယံစိုးရိမ်စရာဖြစ်ပါတယ်အရင်ကလေမြမဟာမြေမြုပ်မိုင်းကြောင့်တည်ဆုံးသူဦးရေမြင့်မားတဲ့အထဲမှာရှိပေမဲ့တခြားပြည်ပခါဖြစ်နေတဲ့ယူကရိန်း၊ဆီးရီးယား၊ယီမင်၊စရာတွေရဲ့အနောက်မှာပဲရှိတာပါဒါပေမဲ့ဒီနှစ်မှာတော့မြန်မာနိုင်ငံမှာမြေမြုပ်မိုင်းကြောင့်အရက်သားထိခိုက်တည်ဆုံးမှုဟာတခြားတိုင်းပြည်တွေထက်ပိုများတာကိုကျွန်တော်တို့ရေတွက်ပြီးသိခဲ့ရပါတယ်လို့ပြောဆိုသွား
တာပါ
မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမြေမြုံမိုင်းနဲ့ပောက်ကွဲစီတတ်တဲ့စစ်လက်နက်ပစ္စည်းအကျဉ်းချံကြောင်းထိခိုက်သေးဆုံးမှုဟာနေ့စဉ်တစ်ရက်ကို3ယောက်နှုန်းရှိတယ်လို့လည်းအစိုးရခန်းစာမှာဖော်ပြတာပါ1996ခုနှစ်ကနေ2023ခုနှစ်အတွင်းထိခိုက်ဒဏ်ရာရခဲ့သူ9100ကျော်ရှိခဲ့ပြီးအဲ့ဒီအထက်က9900ကျော်ဟာမတန်ဆွမ်းတဲ့ဒုက္ခတာဘဝနဲ့ရှင်သန်ရပ်တည်နေကြရတယ်လို့လည်းအစိုးရခန်းစာကဆိုတာပါMindfree မြန်မာအဖွဲ့ရဲ့အစီရင်ခံစာဟာနိုင်ငံတကာမြေမြုပ်မိုင်းတားဆီးရေးလှုပ်ရှားမှု ICBL နဲ့လက်တွဲဆောင်ရွက်တဲ့ကမ္ဘာလုံးဆိုင်ရာအစီရင်ခံစာရဲ့တစိတ်တစ်ပိုင်းလည်းဖြစ်ပါတယ်။လက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာမြေမြုပ်မိုင်းအန္တရာယ်နဲ့ထိခိုက်မှုရှိတဲ့မြို့နယ်ပေါင်း190ရှိတာကြောင့်တိုင်းပြည်ရဲ့နေရာတစ်ဝက်ကျော်ဟာအန္တရာယ်ရှိတဲ့နေရာတွေဖြစ်နေတယ်လို့လည်းအစီရင်ခံစာမှာဖော်ပြပါတယ်။စစ်တပ်ကအာဏာမသိမ်းခင်2000ခုနှစ်နိုဝင်ဘာလကောက်ခံရတဲ့စီးရင်တွေနဲ့စာရင်မြို့ပေါင်း100နီးပါးပိုတိုးလာတယ်လို့လည်းအစိုးရခန်းစာမှာရေးသားထားပါတယ်2024ခုနှစ်အတွင်းပြည်တွင်းကကျန်းမာရေးဝန်ဆောင်မှုပေးတဲ့ဆေးရုံစည်းကမ်း58နေရာမှာမြေမြုပ်မိုင်းကြောင့်ထိခိုက်ဒဏ်ရာရသူတွေကိုကူတာပေးခဲ့ရပြီးနေဆက်ဒေသမှာနေထိုင်သူတွေကတော့ဘင်္ဂလားဒေ့ရှ်၊ထိုင်းနဲ့တရုတ်နိုင်ငံတွေမှာတွားရောက်ကူတာခဲ့တာတွေရှိတယ်လို့လည်းဆိုပါတယ်လွန်ခဲ့တဲ့2009ခုနှစ်ကနဲ့2023ခုနှစ်တွေအတွင်းရခဲ့တဲ့မှတ်တမ်းတွေအရတော့ပောက်ကွဲစီတဲ့စစ်အကျဉ်းအကျံနဲ့မိုင်းတွေကြောင့်ထိခိုက်ဒဏ်ရာရသူအများစုဟာအရွယ်ရောက်ပြီးအမျိုးသားတွေဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်း2023ခုနှစ်မှာပောက်ကွဲစီတဲ့စစ်အကျဉ်းအကျံလက်နက်တွေကြောင့်ဒဏ်ရာရသူတွေထဲမှာအမျိုးသမီးနဲ့ကလေးငယ်တွေပါဝင်ပြီးပဋိပက္ခဖြစ်ပွားခြင်းတွေမှာထိခိုက်ဒေဆုံးမှုနှုန်းပိုများလာတာကိုလည်းအစိုးရခန်းစာကထောက်ပြထားတာပါ။ထိခိုက်ဒဏ်ရာရသူတွေထဲမှာအမျိုးသား58ရာဂိုင်းနှုန်းအမျိုးသမီး17ရာဂိုင်းနှုန်းနဲ့ကလေးငယ်17ရာဂိုင်းနှုန်းပါဝင်တဲ့အကြောင်းအစိုးရခန်းစာမှာရေးသားထားပါတယ်။ဒီကိန်းဂဏန်းတွေဟာအတည်ပြုချက်ရတဲ့စီးရင်အချက်လက်တွေကိုအခြေခံထားတာဖြစ်ပြီးအမှန်တကယ်ဆိုထိခိုက်သူအရေအတွက်ဟာဒီထည့်ပိုများနိုင်တယ်လို့လည်းဒေါက်တာဖွန်ကျူဝန်ကပြောပါတယ်။မြေမြုပ်မိုင်းနဲ့စစ်ပွဲအတွင်းပောက်ကွဲစီတတ်တဲ့စစ်လက်နဲ့အကျဉ်းချံပစ္စည်းတွေဟာတိုက်ပွဲတွေရပ်သွားပြီးငြိမ်းချမ်းတဲ့ကာလအထိလူတွေကိုဒုက္ခပေးနေတဲ့အကြောင်းလဲပြောဆိုသွားတာပါရှင
်မြန်မာနိုင်ငံဟာမြေမြုပ်မိုင်းတွေကြောင့်ထိခိုက်ဒေဆုံးမှုအများဆုံးနိုင်ငံဖြစ်လာတဲ့သတင်းပေးပို့ချက်ကိုတော့မန်ညွန်ညွန်လင်းကပြောပြပေးခဲ့တာပါဗုဒ္ဓဘုညာရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်မကြခင်ထုတ်လွှင့်ပေးမဲ့အစီအစဉ်ဒုတိယပိုင်းမှာတော့ဗုဒ္ဓဘုညာရင်တင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုနားဆင်ရမှာပါရှင်
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်မေလာကြတဲ့မှာတော်တော်ရှင်များရှင် VOA American တန်ရဲ့2025ခုနှစ် February လ26ရက်ဗုဒ္ဓဘူးညပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ 10:00 ထိ American ပြည်ထောင်စု Washington DC မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်အခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ဗုဒ္ဓဘူးညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့ Editor နဲ့ဆွေးနွေးကန်လူငယ်တွေအတွက်ဂျန်စီအစီအစဉ်နောက်ကိုရနိုင်ရဲ့အားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါဒါတွေကိုမတင်ဆက်ပေးခင်မှာတော့အရင်ဆုံး Editor နဲ့ဆွေးနွေးကန်အစီအစဉ်ကိုထုတ်လွှင့်ပေးမှာပါအစကတည်းကမြန်မာတွေတိတ်အားမရခဲ့တဲ့အမေရိကန်ရဲ့အခုအညီအခုရက်ဆိုင်သွားပြီဆိုတော့မြန်မာဒီမိုကရေစီအရေးတော်ပုံရှေ့အလားလာဘယ်လိုရှိနေပါသလဲ Luru Adane, Johnson Durie, don't touch her to go check Camiro, Kudabaye, Editane, Sunuga, Sisema, Mem Mamia, the Siangani, Bio Ujos, and Dago, Mimia Sunit Havarish.
Minglava Ujos and Ashe,
Minglava,
the American Patapio Mima, Yima, the Acuni, Yalai Dario, Mapiogima, a year bigger Acuniria.
ဘလောက်ထိထိရောက်မှုရှိခဲ့ပါလဲအဲ့ဒါကိုမေးချင်ပါတယ်အမေရိကန်ပြီးခဲ့တဲ့အကူအညီကိုတကယ်2000အရာကျင်းလောက်တယ်လို့လက်ခံတဲ့လူတွေသိမရှိရဘူးတွေ့ရပါတယ်မဆူမပေါ်မြတ်သာဖြစ်တဲ့လို့ပြောကြတယ်တချို့ကလည်းဘလောက်ပြောလဲဘယ်လိုပြောလဲဆိုတကယ်လို့အမေရိကန်သာထိရောက်အကူအညီပြီးမယ်ဆိုရင်ယူကရိန်းကိုပြေးတာရဲ့အဆယ်ခန်းလောက်ပဲပြီးမယ်ဆိုရင်မြန်မာနိုင်ငံမှာအခြေအနေပြောင်းလဲသွားပ
အဲ့လိုသာတတိယအကူအညီပေးရင်စစ်ကောင်စီပြုတ်သွားတာကြာပြီလင်းနေမခံဘူးလို့ပြောကြတယ်။ဒါကြံတချို့ကလည်းပဲအဲ့လိုအမေရိကန်တတိယရောဝင်ပြီးကူညီမယ်ဆိုရင်မြန်မာနိုင်ငံဟာတရုတ်နဲ့အမေရိကန်နှစ်နိုင်ငံကြားမှာကြားခံစစ်မြေပြင် proxy battlefield ဖြစ်နေရောဆိုပြီးတော့ပြောကြရတာလည်းရှိရဆိုတော့သိပြီးတော့တတိယရောအမေရိကန်ကအကူအညီမပေးခဲ့တာဒီဘီလီယံဒီကိစ္စကိုငဲ့ကွက်ပြီးတော့သူတွက်ခဲ့တာဖြစ်လိမ့်မယ်လို့သူသတ်သူတို့ကမှတ်ချက်ချရပါတယ်။ဒါကြောင့်လည်းအမေရိကန်ဟာသူရဲ့ဘာမအက်ထဲမှာထည့်သွင်းထားတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီရဲ့ပတ်သက်ပြီးတော့သဘောထားပူပြီးတော့ခိုင်ခိုင်မာလုပ်မယ်လို့သူတို့ချက်မှတ်ခဲ့တယ်ပြီးတော့အဲ့ဒီမှာစာနာမှုအထောက်ပံ့ humanitarian and other forms of non lethal assistance လို့ရေးထားတယ်သူကအဲ့စာနာမှုအထောက်ပံ့ကတော့ဟုတ်ပြီထားပါတော့ကျန်းမာရေးကိစ္စတွေပါလေပညာရေးပညာပံ့ပိုးမှုတွေဒါပေမဲ့ non lethal assistance ဆိုတဲ့ကိစ္စမှာတော်လှန်ရေးအင်အားစုတွေဘက်ကစစ်ကောင်စီကိုတိုက်နေတဲ့လူတွေဘက်ကမျှော်လင့်ခဲ့ရတာကမဒရုန်းကိုထိန်းချုပ်နိုင်တဲ့အကူအညီမျိုးနောက်ပြီးတော့ဒါစစ်တပ်ကဘုံလာကျဲမယ်ဆိုရင် early warning system ပေါ့ကြိုတင်သတိပေးတဲ့ system မျိုးအဲ့ဒီပုံစံမျိုးလောက်အကူအညီပေးမယ်လို့မျှော်လင့်ခဲ့ရတာအဆန်ကိုကြားပါတယ်သို့တော်လည်းပဲအားရတော့တကယ်တမ်းဖြစ်မလာခဲ့ဘူးအခက်အခဲတရှိရှိရဆိုတော့အဲ့ဒီခုနပြောသလိုပဲပေါ့လေသူတို့ကလည်းအကန့်အသတ်ရှိခဲ့တဲ့အတွက်ကြောင့်သိတိတရားရောမရှိခဲ့ဘူးလို့ပဲပြောမှဖြစ်ပါတယ်လူကပြောကြတာပေါ့လေ
အခုဒီသမရထရမ်အစိုးရတက်လာပြီးတော့ပြပအထောက်ပံ့နေရလိုက်တဲ့အပေါ်မှာလေတချို့ကတော့တော်တော်လေးကိုစိတ်ပြဲအားငယ်ကြရတယ်လို့သိရပါတယ
်စိတ်ပြဲအားငယ်ဆိုတာစိတ်မျောလင်းကြတဲ့လူတွေကတော့အားငယ်မှာပဲဒါသဘာဝပါပဲဘယ်ရမဆိုစိတ်မျောလင်းကြမြင့်မာထားပြီးတော့တကယ်တမ်းဖြစ်မလာရင်စိတ်ပြတ်တာဥပနမူနာတစ်ခုကြားဖြတ်ပြောမယ်အဲ့ဒီအစိုးရတက်ခါကြကဟာဒီမိုကရေစီရဲ့နေချင်းညာချင်းဟိုငယ်ဖြစ်မယ်လို့မျိုးလင်းကြရုပ်တွေအများကြီးရှိတယ်ဒါပေမဲ့အဲ့လိုဖြစ်မလာတဲ့ကစစ်ပြက်ပြီးတော့ပြောလာတဲ့အဆန်လေးကိုကျွန်တော်တို့ကြားခဲ့ရတာပဲဆိုတော့ဒီလိုပါပဲအမေရိကန်ဖြစ်ဖြစ်ဗတန်ငံရဲ့အကူအညီဖြစ်ဖြစ်အဲ့လိုမျိုးလင်းကြတဲ့လူတွေကတော့စစ်ပြက်မှာပါပဲသို့တော်လည်းပဲမမျိုးလင်းတဲ့လူတွေကတော့ဆက်တိုက်နေရပဲသူတို့အလုပ်ကိုသူတို့ဆက်လုပ်နေရပဲအဲ့လိုဆက်လုပ်နေလို့လည်းပဲဒီဘက်မှာအစိုးရပြောင်းပြောင်းမပြောင်းပြောင်းမူပြောင်းပြောင်းမပြောင်းပြောင်းသူတို့ဆက်တိုက်နေလို့သူတို့နေမြန်မာအောင်မြင်မှုတွေရနေတယ်ဆိုတာလည်းပဲကျွန်တော်တို့သတင်းတွေထဲမှာအများအားတွေ့နေရတာဖြစ်ပါတယ်ဆိုတော့စိတ်ပြအငင်မှုကတော့သိပြီးတော့ထိရောက်တဲ့အခြေအနေတော့မဟုတ်ပါဘူးဆက်လုပ်တဲ့လူတွေကလည်းလုံနေအောင်တွေ့ရတယ်လို့ပြောမှာပ
ါနောက်တချို့သုံးသက်တာတွေကိုလည်းတွေ့ရပါတယ်ဒီမြမအရေးကိုပေါ့တရုတ်လက်ထက်ကိုလုံလုံလည်လည်ပစ်ထားလိုက်တယ်ဆိုပြီးတော့သုံးသက်တာတွေလည်းရှိပါတယ
်အစကလည်းအမေရိကန်ဟာမြမကိုတရုတ်နဲ့ဝေခွဲပြီးတော့ခွဲဝေမျှယူမယ်ဆိုတာတခါမှမပြောခဲ့ပါဘူးစီစဉ်ခဲ့တယ်ဆိုတော့လည်းမတွေ့ပါဘူးအမေရိကန်ဝိုင်းရင်သံတမန်တွေပဲကျွန်တော်ကိုယ်တိုင်မေးဘူးတဲ့သူတို့ကမြန်မာနိုင်ငံဟာတရုတ်အတွက်စီးပွားရေးအတွက်သိအရေးကြီးတဲ့တရုတ်ရဲ့ the sphere of interest ဖြစ်တယ်ဆိုတာငါတို့လက်ခံတယ်သိတယ်နားလည်ဆိုပြီးသူတို့ကိုယ်တိုင်ပြောပါတယ်ဒီမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမကြီးကတရုတ်မြန်မာနယ်စပ်ကိုသွားပြီးတော့အဲဒီညီညာရေးကိစ္စမှာသွားဖို့လှုပ်တော့ခေါတော့မှတရုတ်ကဟန်တာခဲ့တယ်ငါတို့ဒေသဖြစ်တဲ့ငါတို့နဲ့ပတ်သက်တဲ့မင်းမလာနဲ့ဆိုလို့မသွားပဲနေခဲ့တာရှိပါတယ်။အဲဒါကိုကြည့်ရင်အမေရိကန်ဟာတရုတ်နဲ့မြန်မာနိုင်ငံထဲမှာဝေစုခွဲဖို့ဆိုတာသူတို့မစဉ်းစားပါဘူး။မြန်မာနိုင်ငံငြိမ်းချမ်းပြီးတော့ဒီမိုကရေစီဖြည့်ရေးကိုသာအမေရိကန်လိုလားဆိုတာပေါ်လွင်ပါတယ်။ဆိုတော့တရုတ်ကတော့မြန်မာနိုင်ငံကိုသူတို့ရဲ့အကျိုးစီးပွားတရားစိတ်ဝင်စားတဲ့နယ်မြေအဖြစ်သတ်မှတ်ထားတယ်ဆိုတာလူတိုင်းသိကြပါတယ်။တချို့သုံးသပ်သူတွေကဆိုလို့ရှိရင်အဲမြန်မာကိုသူတို့ backyard ပေါ်လေနောက်ဖိချံဖြစ်နေချန်စီကိုခတ်ထားတယ်လို့တော့မှသုံးသပ်ပြီးတော့ပြောရပါတယ်။ဒါလည်းပဲတကယ်တော့သမိုင်းကမဆန်းပါဘူး။အမေရိကန်ကိုနှိုက်ကလေးတစ်ချိန်လုံးက Latin America တိုက်ကူဥရောပတိုက်သားတွေနေထက်လာတဲ့အချိန်ပါညာမှာအမေရိကန်သမ္မတမွန်ရိုးကမွန်ရိုးဒေါက်ထရင်းထုတ်ပြီးတော့လက်တင်အမေရိကကိုသူများရဲ့မလာနဲ့ဆိုတာမျိုးတွေသူလုခတ်မှုပါတယ်ဆိုတော့ဒါကတော့နိုင်ငံတကာသမိုင်းမှာစီးစည်းပြဖြစ်ပါတယ်ဆိုတော့တေယုတ်ကလက်တေယုတ်လက်ထက်မှာလုံးဝခြံလက်ထားတယ်ဆိုတာတက်လည်းပဲတေယုတ်ကတော့ပို့ပြီးတော့လွှမ်းမိုးနိုင်တဲ့အချိန်ကြီးရှိနေရပါလေအရင်ကလည်းရှိတယ်အခုလည်းပဲလောလောဆယ်ရှိနေတာဖြစ်ပါတယ
်အဲအိန္ဒိယကရောသူကတေယုတ်ကိုတံပြန်ပြီးတော့ထိမ့်ညှိနိုင်တဲ့အနေအထားရှိပါလား
အိန္ဒိယဟာတေယုတ်လိုပဲမြန်မာနိုင်ငံရဲ့အနောက်ဘက်ကသိအင်အားကြီးတဲ့အင်အားကြီးနိုင်ငံဖြစ်ပါတယ်အခုဆိုရင်ကမ္ဘာမှာလူကြီးလည်းပဲသိများပြလာပြီးဖြစ်တဲ့စီးပွားရေးအရန်တိုးတက်လာပါတယ်ဒါပေမဲ့သူကတေယုတ်ကိုထိတိုက်ဖြစ်လို့ဟာမရှိပါဘူးမြန်မာအရင်နဲ့ပတ်သက်လို့သူတို့မြောက်ပိုင်းမှာတော့နေဆိုချင်းအချင်းချင်းတေယုတ်နဲ့အိန္ဒိယကမှ clash တွေဖြစ်တဲ့မြန်မာနိုင်ငံအပေါ်မှာတော့သူတို့နိုင်ငံတစ်ခါမှလည်းအဲ့လိုဖြစ်တော့မတွေးရပါဘူးအိန္ဒိယကမြန်မာနိုင်ငံမှာလုပ်နေစီးပွားရေးကိုဘယ်သူမှမထိခိုက်စေပဲတေယုတ်ကလည်းထိခိုက်စရာမလိုပဲသူနီးသူဟန်နဲ့သူလုတ်သွားခြင်းတဲ့သဘောရှိပါတယ်အာအိန္ဒိယသမုဒ္ဒရာဘက်ကိုထွက်ဖို့အတွက်ဒါရခိုင်ဘက်မှာတေကအခြေချလာတဲ့စသဖြင့်ပြောကြတယ်စီးပွားရေးလုပ်ငန်းတွေလုပ်လာတယ်အိန္ဒိယဘာမှမဝေဖန်ပါဘူးသူလည်းပဲသူလုပ်ကျင်တဲ့စီးပွားရေးလုပ်ငန်းကဇမ်ဘက်ဆုံးစီမံကိန်းကိုတိဆောက်နေပြီးလုပ်နေတာပါပဲဘယ်တော့မှသူနိုင်ငံ clash ဖြစ်တယ်ပြည်ပခါဖြစ်လည်းမကြပါဘူးနောက်အိန္ဒိယစိတ်ဝင်စားတဲ့အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအဝေးပြေးလက်မကြီးဆက်သွယ်ရေးလက်မကြီးလုပ်တာလည်းပဲဘာမှတရုတ်နဲ့ဆင်ရင်ပဲပေါ်လေကန်ရောဇာဖြစ်တာကိုမတွေ့ရပါဘူးဆိုတော့ကျွန်တော်လူရဲသုံးသပ်တော့ပြောရင်အိန္ဒိယဟာဒေယုတ်ကိုထိတိုက်တိုးလိမ့်မယ်ဆိုပြီးတော့ဘယ်တော့မှဒီရတဲ့ဟာမရှိဘူးလို့ပြောကြတာတွေ့ရပါတယ်သုံးသပ်ကြတွေ့ရတယ
်အဲ့ဒါဆိုရင်ဒီ American Australia Japan နဲ့ India အဲ့ဒီသူတို့ဖွဲ့ထားတဲ့ Quad အဖွဲ့ရပါဘော
Quad ဟုတ်တယ် Quad အဲ Quadrilateral Security Dialogue ဖွဲ့ခေါ်ရပါ India သမုဒ္ဒရာနဲ့ Pacific သမုဒ္ဒရာဒီကလုံခြုံရေးအတွက်လေးနိုင်ငံဆွေးနွေးတဲ့ဖွဲ့ဒီဖွဲ့အစအရေးကြီးပါတယ် American အတွက်အခုအမေရိကန်သမ္မတဒေါ်နယ်ထရမ့်တက်လာပြီးတော့နိုင်ငံရေးဝန်ကြီးဖြစ်မာကိုရူဘီယိုအစည်းအမတ်ပြုခံရပြီးမကြခင်မှာပဲအဲ့ဒီနိုင်ငံရေးဝန်ကြီး Quad ဖွဲ့ဝင်နိုင်ငံရေးဝန်ကြီးနဲ့ဆွေးနွေးပါတယ်ဆိုတော့အသေးစိတ်ကိုမသိရတော့လည်းပဲသူတို့ဟာစိတ်အလေးနဲ့ထားတယ်ဆိုတာပြသနေပါတယ်သူတို့အလေးနဲ့ထားတယ်ဆိုတာလည်းပဲတကယ်တော့တောင်တုပ်ပင်လဲဒါ Pacific မှာရှိတဲ့ကိစ္စတွေလုံခြုံရေးဥပမာဖြင့် Philippines နဲ့ဖြစ်တဲ့ကိစ္စပေါ့လေတရုတ်နဲ့ဆိုတော့ဖြစ်ပြီးတော့ဂျပန်ဟာဖိလစ်ပိုင်နဲ့ဆွေးနွေးပြီးတော့ဒီနေ့ပဲသတင်းမှာလည်းထပ်ပါတယ်ဆိုတော့ဒါကိုသူတို့ပူပေါင်းဆောင်ရွက်မှုပို့ပြီးတော့ခင်ခင်မှာလုပ်ရမယ်ဆိုပြီးဒီကနေ့တင်းနေလာနေမှာပဲသတင်းထွက်တာတွေ့ရပါတယ်ထွန်းနီးလောက်ပဲသူတို့အိန္ဒိယသမုဒ္ဒရာဘက်မှာလည်းသူတို့ပြိုင်အဓိကလူငယ်ရေးအတွက်ကြည့်မယ်သို့တော်လည်းပဲဒီမြန်မာနိုင်ငံအရေးကို Quad အဖွဲ့ကဘလောက်အလေးနဲ့ထားလို့ဆွေးနွေးတယ်ဆိုတော့ကျွန်တော်တစ်ခါမှမတွေးရပါဘူးဆိုတော့မြန်မာနိုင်ငံဒီ Indo-Pacific ဒေသမှာပါဝင်တော်လည်းပဲဒါထိတ်တန့်ဦးစားပေးဒေသအဖြစ်တစ်ခုတော့သူတို့ထက်တွက်ဟန်မတူပါဘူးတကိစ္စမှာပြင်းပြင်းထန်ထန်ထိတ်တိုက်တူဖို့ရွေတာမရှိဘူးလို့ပဲလူတွေကလည်းသုံးသပ်ကြပါတယ်တခြားကိစ္စပေါ့လေတောင်ကျုပ်ပင်လည်းဖြစ်မယ်နောက်ပြီးတော့ဒီတိုင်ဝမ်ကိစ္စဖြစ်မယ်ဒါတွေကပို့ပြီးတော့အလင်းနဲ့ထားတယ်လို့ပြောကြပါတယ
်ဒီတော့ဒီပြည်ပအကူအညီတွေမပါတဲ့မြန်မာဒီမိုကရေစီရှေ့ရကလက်ခုချုံ့မွေနိုင်ပါမလား
ဒီမိုကရေစီဟာပြည်ပအကူအညီနဲ့ဖန်တီးနိုင်တာမဟုတ်ပါဘူးဒီမိုကရေစီ can neither be imported nor exported တင်သွင်းလို့မရဘူးတင်ပို့လို့လည်းမရပါဘူးအမေရိကန်ဝဲကြီးရောလက်တင်အမေရိကမှာဒီမိုကရေစီဖြစ်ထွန်းနေတဲ့နိုင်ငံတွေလို့သာသူများပြည်ပအကူအညီနဲ့သာဒီမိုကရေစီဖန်တီးလို့ရရင်ကမ္ဘာပေါ်မှာဒီမိုကရေစီနိုင်ငံတွေအများကြီးဖြစ်နေပြီကွာသို့တော်လည်းပဲဒီမိုကရေစီဆိုတာသူကိုပြည်တွင်ကကိုယ့်ဟာကိုယ်လှုပ်ရတာပါမြန်မာနိုင်ငံဒီမိုကရေစီလွှမ်းရှာမှုစစ်ကောင်စီဆန့်ကျင်ရေးတော်လှန်ရေးဆိုရလဲပြည်ပကရင်လုံးဝမပါဘူးအာနာရှင်စတိတ်ကိုမလိုချင်လို့တိုက်လို့ပြည်သူတွေကအုံပြပြီးတော့ထကြွဆန့်ကျင်လာရတာပောက်ခွာလာတာဖြစ်ပါတယ်ဆိုတော့ပြည်ပကရင်ပါပါမပါပါဒီရှိကတော့ဆက်နေမှာပဲဖြစ်ပါတယ်ဒီဟာကတော့သမိုင်းပေါ့လေမြန်မာသမိုင်းဖြစ်စဉ်ဖြစ်ပေါ်တိုးတက်မှုပေါ့ historical development ပေါ့အဲ့လိုဆက်လက်ပြီးတော့တိုးတက်မှာသာဖြစ်ပါတယ်အဓိကကတော့ပြည်သူရဲ့စီးလုံးညီညီညွတ်ညွတ်နဲ့ဘယ်တော့လုံထန်စေဆိုတဲ့ပုံမှာသာမူတည်မယ်လို့လူတိုင်းကယုံကြည်ကြပါတယ်ဆက်စပ်
ဟုတ်ကဲ့ပါဦးကျော်စံသားရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ရပါတယ
်အမေရ American အကူအညီမပါတဲ့မြန်မာဒီမိုကရေစီရေးဆိုတဲ့ခေါင်းစဉ်နဲ့ Editor နဲ့ဆွေးနွေးရအစီအစဉ်မှာဦးကျော်စန္ဒကိုမမျှသတင်းအောင်ကမင်းမြန်တင်ဆက်ပေးခဲ့တာပါအခုတော့အားကစားကဏ္ဍကိုမထုံးလွှင့်ပေးခင်မှာဂျန်စီအစီအစဉ်ကိုအလှည့်ပေးကြပါတယ်ရခိုင်တိုင်းရင်းသားကျောင်းဆရာလေးဖြစ်တဲ့ကိုမြင့်ဆိုးဟာအခက်အခဲအမျိုးမျိုးကြားကနေပြီးတော့ American အစိုးရကပေးတဲ့ Fulbright ပညာတော်သင်ဆုရှင်တစ်ယောက်ဖြစ်လာခဲ့ပါတယ်ကိုဖြစ်ချင်တဲ့အရာကိုတစင်စင်ဒီဇိုင်းမမတ်လုပ်ရင်ဘာမှဆိုဖြစ်နိုင်တယ်ဆိုတာလဲသူကပြောပါတယ်။ကျောင်းဆရာလေးကိုမြေဆိုးတယောက်ဘလို့ရေစူးစမ်းလှုပ်ဆောင်ခဲ့တယ်ဆိုတာကိုမက်ခင်လေးကနေပြီးတော့ဂျန်စီလူငယ်တွေအတွက်ဆက်သွယ်စကားပြောပေးထားပါတယ်
။ Migrant scholarship တို့ဘာလို့ဆောက်ပေးရပေါ့တော့ပြီးလို့ရှင်ဒီ New Zealand တို့ဘာလို့ဆောက်ပေးရပေါ့။အမှန်တကယ်ဟိုတစ်ခေါက်မှဟိုကံကောင်းလို့ပဲနေမှာပါ။
ဂျန်စီတို့ဒီလူငယ်လေးကတော့ American အစိုးရကပေးတဲ့ Fulbright ပညာတော်သင်ဆုရထားတဲ့လူငယ်လေးပါ။သူဒီပညာတော်သင်ဆုကိုမရခင်တော့ဆိုလို့ရှိရင်ပညာတော်သင်ဆုတွေရဖို့အတွက်အထက်တစ်ခါကဘလူတွေရှောက်ခဲ့ရတယ်ဆိုတဲ့အကြောင်းအခုပဲပြောပြသွားတာပေါ့နော်ဆိုတော့ဒီလူငယ်လေးကဒီတစ်ဖက်မှာလည်းသူကဒီမြန်မာနိုင်ငံမှာရှိတဲ့ကလေးငယ်လေးတွေကိုပညာသင်ကြားပေးနေတဲ့ကျောင်းဆရာလေးဖြစ်တယ်ဆိုတော့အရင်ဆုံးသူ့ရဲ့ကျောင်းဆရာဘွားကိုနားထောင်ကြည့်ရအောင်နော
်ဟိုစေတန်းပြီးရယောကလေးတို့ရောမှာစေတန်းပြီးရပြီးလို့ရှိရင်အဲ့ဒီကအစမ်းဒီဟိုအင်္ဂလိပ်စာကိုဟောက်ကို study လုပ်တယ်ကလေးတွေကိုစာပြတယ်စာသင်ခဲ့ရတော့ဒီဟိုပထမဆုံးစာသင်တာ၈တန်းပေါ့နော်ပြောမှာအဲ့ဒီရခိုင်မြောက်ပိုင်းဒီကြောက်တော့ကပြောတယ်ပြောမှာပေါ့နော်အဲဒါပြီးလို့ရှိရင်ကျွန်တော်ဟိုကလေးတွေဒီရန်ကုန်မှာအဲ့ဒီဖုန်းကြီးကျောင်းတစ်ကျောင်းမှာပဲကျွန်တော်ဒီရန်ကုန်မှာကျောင်းတနေရန်နဲ့အဲ့ဒီကျောင်းမှာတော့ပြီးတော့ volunteer တော့လုပ်တာအဲ့ဒီမှာဒီမွန်ကြီးကကလေးတွေရောရခိုင်ကကလေးတွေရောကရင်ကကလေးတွေရောအကုန်လုံးအဲ့ဒီမှာကလေးအဲ့ဒီစပေးကျောင်းထွက်ပြေးလာတဲ့ကလေးတွေလည်းပါတယ်အကုန်လုံးပါတယ်ပေါ့နော်အဲ့ဒီမှာကလေးအတန်းဟိုလေးတန်းလားမသိဘူးမအဲ့ဒီတော့ကလေကျွန်တော်တန်းတော့1000စလေးတော့မှာပေါ့နော်ပြီးလို့ရှိရင်အဲ့ဒီကဒီဆရာဆရာမတွေနည်းနည်း teacher training ပေးရယ်ပြီးလို့ရှိရင်ကျွန်တော်ဒီ new educational highway ဒီ NEH နဲ့တက်ပြီးတော့လုပ်ဖြစ်တယ်ပေါ့နော်အဲ့တော့အတန်းတွေကတော့ဆုံးပါတယ်တန်းတွေကတော့ဆုံးပါတယ်ဟုတ
်ရခိုင်ပြည်နယ်နေရာနဲ့မှာစတင်ကြပေးနေတဲ့ဒီကျောင်းဆရာလေးကပညာတော်သင်ဆုတွေရဖို့အတွက်ဘယ်လိုတွေပြင်ဆင်လျှောက်ထားခဲ့ရလဲဆိုတာကိုလည်းနားထောင်ကြည့်ပါဦ
း Language scholarship စာပြတော့နော်အဲ့တော့ပထမဆုံးစာပြီးတော့ join လိုက်တယ်ပေါ့နော်အဲ့တုန်းက English test မှာကျွန်တော်အဆင်ပြေခဲ့ဘူး Language ကိုနှစ်နှစ်လောက်စတိုင်လျှောက်လိုက်တယ်ဆောင်လိုက်ပြီးတဲ့အခါကျမှဒီ2022မှာဒီ Fulbright ကို Fulbright Corner ပေါ့နော်အဲ့တော့ကျွန်တော်ကဒီအဲ့ဒီတုန်းကတိုက်ပွဲတွေရခိုင်ဖက်မှတိုက်ပွဲတွေလည်းအများကြီးဖြစ်ဟိုပြန်ပြီးတော့ tension တွေကနည်းနည်းမြင့်လာတဲ့အချိန် Fulbright deadline ကနေပြီးတော့ before 3-4 ရက်ပတ်ကျန်တော့တယ်မှာအဲ့ဒီအချိန်မှာပဲကျွန်တော်မှအဲငါဆောင်လိုက်ပါမယ်လေဟိုဆောင်လိုက်လို့ဘာမှမဖြစ်ဘူးပေါ့နော်ပြည်ရှင်ဒီ Fulbright ကတောင်းတဲ့ဟာတွေနည်းနည်း adjust လုပ်ပြီးတော့တင်ပြီးတော့၆လိုက်တာပေါ့နော
် Fulbright ပညာတော်သင်ဆုလျှောက်တော့ကလေသူ့မှာအခက်အခဲတွေအများကြီးကြုံခဲ့ရတယ်လीအဲ့ဒီတွေကသူအခက်အခဲဆုံးအကြောင်းအရာတခုအခုလိုပဲပြောပြထားတယ
်ဒီအခက်အခဲတခုဖြစ်ခဲ့တာကဒီ English test တခုဖြစ်တာပေါ့နော်အဲ့ဒါတခုတော်တော်အခက်အခဲဖြစ်ခဲ့ရကျွန်တော်တို့အဲ့ဒါ particular ဆိုတော့ဒီကျွန်တော်ကျောင်းကကျွန်တော်လုံးနေတဲ့ကျောင်းကနေပြီးတော့ကျွန်တော်အဓိကအဲ့ဒီ run နေတဲ့အဲ့ဒီ program ကနေပြီးတော့အဲ့ဒီ lambda ပုံမှာဖြစ်နေတယ် lambda နဲ့ get ပြောဆိုတော့အဲ့ဒီမှာ tracker တွေတွေ့တာရောဘာတွေရောဘာလို့ solution ကျွန်တော်ကဒီ test ဖြစ်တဲ့အခါ 100% ဒီ listening ပေါ့နော် listening ဖြစ်တဲ့အခါရန်ဒုက္ခရောက်တဲ့ကျွန်တော်အဲ့လိုအနားနေပြီးတော့ကားတွေတွန်းလိုက်လာလိုက်တွန်းလိုက်လာလိုက်ဖြစ်နေတဲ့အခါကျတော့အဲ့လိုရန်အာရုံစိုက်ရတယ်ပေါ့နော်အစင်ကြည့်ဘူးအဓိကတော့ဒီကျွန်တော်နေတဲ့ဒီ environment ပေါ့နော်အဲ့ဟိုကျွန်တော်တို့အစင်ကြည့်လိုက်တော့ပါအဲ့တော့တခြားနေရာတွေ့မယ် solution လဲတွေ့အောင်နေရာမရှိဘူးအဲ့လိုတစ်ခုနဲ့တစ်ခုတွေ့မယ် solution နေနေကကဲလို့ပြောရတာပေါ့နော်ဟိုအနိနာမှာ solution စစ်တက်အဲ့လိုစစ်စစ်တွေပါရရှိရ solution ကျွန်တော်အဲ့လိုမျိုးပေါ့နော
်ရဲရွာအကျိုးပြုလုပ်ငန်းတွေကိုဒီဇိုင်းမမတ်လုပ်ပေးတာကလေပညာတော်သင်စုရှောက်ထားတဲ့နေရာမှာအထောက်အကူပြုတယ်တဲ့
ဒီစေတန်းပိခါစားဒါမှမဟုတ်အခု solution စေတန်းဟိုမတရားသေးဘူးတကယ်လို့ဒီတက်တူပိခါစား solution အခြေအနေရပေါ့နော်ဒီဒေတာတွေမှာဝင်ပြီးတော့အလုပ်လုပ်ပေးတာတွေကဟိုတော်တော်ကိုနောက်ပိုင်းမှာအကျိုးပြုရလို့ပြောလို့ရတာပေါ့မှာနော်ခုနအခုလိုမျိုးဒီဟို scholarship ဆောက်တဲ့အခါမျိုးတွေမှာဆိုလို့ရှိရင်ပို့ပြီးတော့ပြီးတာရယ်ပေါ့နော်ခုနကကျွန်တော်ရဲ့ဒီအတွေ့အကြုံတွေပါတွေဆိုလို့ရှိရင်လေသူတို့မှာဒီ Fulbright scholarship ဆောက်တဲ့အခါဆိုလို့ရှိရင်လေအဓိကဒီ relevancy ကမြေတော့ဒီအလုံးငန်းကို6မှနေပင်နဲ့နေပြီးတော့အနည်းဆုံး2 year experience ရှိရမယ်ဆိုပြီးတော့ပါတာဟုတ်မှာအဲ့တော့ဒီ experience ကတော့မဖြစ်မနေကိုလိုရယ်ပေါ့နော
်သူလိုပဲမြန်မာပြည်မှာရှိတဲ့လူငယ်လေးတွေကိုလည်းကိုဖြစ်ချင်တာကိုဒီဇိုင်းမမတ်လုပ်ဖို့အတွက်အခုလိုအားပေးထားသေးတယ
်ဆောက်လိုက်လို့ရှိရင်ဟိုတခါတည်းရမယ်ဆိုတော့ယုံကြည်ချက်ထက်ဟို process ကိုယုံကြည်ဘူးပေါ့နော်ဒီ process မှာ dissensions ကိုကိုတိုးတက်အောင်ဘယ်လိုလုပ်မလဲကိုရဟိုလက်ဟာနေတဲ့ဟာတွေကို ဟိုကိုယ်တိုင်မသိနိုင်ဘူးဆိုရှင်ဒီတဲ့သိနိုင်တဲ့လူတွေနဲ့ဟိုချန်ကပ်ပြီးတော့အဲ့လိုမျိုးကြောကြည့်တာဟိုအကူညီမှန်းတောင်းတာတို့ဘာတို့လုံတဲ့နယ်လုံးနေတယ်မှာဟိုဖြစ်နိုင်လို့ရှိရင်ပေါ့နော်ကိုသွားချင်တဲ့ကိုကိုကိုဟိုဒီဇိုင်းမဲ့မဲ့စူထားပေါ့နော်ကိုရစေအောင်ရုံဒီဇိုင်းမဲ့စူပြီးတော့သွားတာပဲအကောင်းဆုံးဖြစ်တယ်ပြီးလို့ရှိရင်ဟိုရောက်မှာပါကိုသွားတဲ့လန်းစင်လို့ကိုရောက်မှာပါကိုသွားချင်တဲ့ကိုကိုလည်းကိုအချစ်ဖြစ်မှာ
ကေဂျင်စီတို့ရဲ့အမေရိကန်ဆိုရကပေးတဲ့ဖူဘရိုက်ပညာတော်သင်ဆုနဲ့အမေရိကမှာပညာသင်ယူနေတဲ့ရခိုင်ပြည်နယ်ကကြောင်းဆရာလူငယ်လေးတယောက်ကြောင့်ကြားခဲ့ကြရတာပါရှေ့တစ်ပတ်တည်းကြားလို့ရှိရင်လည်းဂျင်စီတွေအတွက်ဂျင်စီစီစဉ်ရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်ပေးကြပါဦးနော်နောက်တစ်ပတ်မှာပြန်ဆုံကြပါမယ်တတ
အကခဲရီကြားကနေပြီးတော့အမေရိကန်ပညာတော်သင်ဆုရခဲ့တဲ့အကြောင်းဂျန်စီအစီအစဉ်မှာမက်ကလေးကတင်ဆက်ပေးခဲ့တာပါအခုတော့ကိုရီးယားနိုင်ငံရဲ့အားကစားကဏ္ဍအလဲအရောက်ပါပြီအမေရိကန်သူရဲကောင်ဥယျာဉ်မှာအမေရိကန်ကအာဖရိကနွယ်ဘွားလူမဲအမျိုးသားတွေရဲ့ရုပ်တုတွေကိုထားရှိသွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်နိုင်ငံလက်ရွေးစင်အသင်းမှာပြန်ကစားဖို့အဆင်သင့်ဖြစ်နေပြီလို့ Real Madrid ဂိုးသမားကပြောလိုက်ပါတယ်အီတလီနိုင်ငံက Alpine ကမ္ဘာဖလားနှင်းလျှောစီးပြိုင်ပွဲမှာတော့ Michaela Schifrin ကအနိုင်ရပြီးတော့စံချိန်သစ်တင်နိုင်ခဲ့ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရီးယားနိုင်ငံကစူးစီးတင်ဆက်ပေးထားပါတယ်ရှင်
အမေရိကန်ပြည်ထောင်စုကနယ်ပယ်အသီးသီးမှာထင်ရှားကျော်ကြားတဲ့သူတွေကိုဂုဏ်ပြုတဲ့အနေနဲ့ပြုလုပ်သွားမဲ့အမေရိကန်သူရဲကောင်းဥယျာဉ်မှာအမေရိကန်ကကမ္ဘာကျော်အားကစားသမားတွေဖြစ်တဲ့မိုဟာမက်အလီနဲ့ကိုဘီဘရိုင်အန်ပါဝင်အာဖရိကနယ်ပယ်အမေရိကန်လူမဲ့မျိုးသားတွေရဲ့ရုပ်တုတွေကိုလည်းထားရှိသွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။သမ္မတအိမ်ယူတော်မှာဂျာသာပရီနေ့ကကျင်းပခဲ့တဲ့ Black History Month လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုကအာဖရိကနယ်ပွားတွေကိုဂုဏ်ပြုထားတဲ့လူမဲသမိုင်းတင်လအခမ်းအနားမှာသမ္မတထရမ့်ကအဲ့လိုကတိပြုပြောကြားခဲ့တာဖြစ်ပြီးတော့သူနဲ့အတူကမ္ဘာကျော်ဂေါက်သီးသမားတိုက်ဂါ ဝုဒ်စ်လည်းထည့်ရောက်ခဲ့ပါတယ်
။ During Black History Month we pay tribute to these heroes and to so many others but not simply
လူမဲသမိုင်းတင်လဖြစ်တဲ့ဒီလအတွင်းကျွန်တော်တို့အနေနဲ့အဲ့ဒီသူရဲကောင်းအနေနဲ့အတူအခြားသူရဲကောင်းအများအပြားကိုဂုဏ်ပြုကြတာဖြစ်ပါတယ်။ဒီလိုဂုဏ်ပြုတာကလည်းသူတို့ဟာလူမဲသူရဲကောင်းတွေဖြစ်လို့ပဲမဟုတ်ပဲသူတို့ဟာကျွန်တော်တို့အားလုံးကိုအလွန်အားကျစေခဲ့တဲ့တကယ့်အမေရိကန်သူရဲကောင်းတွေဖြစ်တာကြောက်ပ
ါဘောကျော်ကောင်းသီးသမားတိုက်ဂါဝုဒ်စ်ကတော့ဒီခမ်းနားကိုတက်ရောက်ခွင့်ရတဲ့အတွက်ဂုဏ်ယူတယ်ဆိုပြီးတော့ပြောပါတယ
် Hey, it's an honor to be here. It's an honor to be here with you Mr. President.
ကျွန်တော်အနေနဲ့အခုလိုဒီခမ်းနားကိုတက်ရောက်ခွင့်ရတာဂုဏ်ယူပြီးသမ္မတထွန်းနဲ့အတူရှိရတာအလွန်ဂုဏ်ယူနေမိတယ်လို့ခင်ဗျားတို့အားလုံးနဲ့ဒီလိုအခမ်းနားမှာအတူရှိရတာဂုဏ်ယူပါတယ်
အဲ့လိုဂုဏ်ပြုသွားမဲ့သူတွေထဲမှာအမေရိကန်လူမဲအောက်သားသမားတွေတဲကကမ္ဘာကျော်လောကီသမားမိုဟာမက်အာလီနဲ့ဘတ်စကတ်ဘောကစားသမားကိုဘီဘရိုင်းတို့အပြင်အမေရိကန်ဘေ့စ်ဘောကစားသမားဂျက်ကီရောဘင်ဆင်ရဲ့ရုပ်ထုကိုလည်းထားရှိသွားမှာဖြစ်တယ်လို့ပြောပါတယ်။အခုပြုလုပ်သွားမဲ့အမေရိကန်သူရဲကောင်းဥယျင်ကိုတော့ပြည်နယ်တော်များများကလှုပ်ချင်နေကြပြီးတော့ဘယ်မှာလှုပ်သွားမယ်ဆိုတာကတော့စီစစ်ရွေးချယ်နေတုန်းပဲဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။ပရီးမီးယားလိဂ်မှာတော့မန်ချက်စတာယူနိုက်တက်ဘောလုံးအသင်းကအသင်းလေးနဲ့၅နှစ်သက်သက်အရှုံးပေါ်ပြီးတဲ့နောက်ပုံကြားစိတ်တွေရှော့ချတဲ့အနေနဲ့အသင်းမှာရှိတဲ့ဝန်ထမ်းနောက်ထပ်150ကနေ200လောက်ကိုထပ်ပြီးတော့ရှော့ချသွားမယ်ဆိုပြီးတော့ဖေဖော်ဝါရီ24ရက်နေ့ကကြေညာပါတယ်ဒါဟာမနစ်ကဝန်ထမ်း150ရှော့ချပြီးတဲ့နောက်ထပ်ထပ်ရှော့ဖို့လုပ်တာဖြစ်တယ်လို့လည်းပြောပါတယ်ဗြိတိန်နိုင်ငံကဘီလီယံနဲ့တထေးကြီးဆာဂျင်ရက်ကလစ်အသင်းရဲ့ပိုင်ဆိုင်မှုရှယ်ယာ25ရာခိုင်နှုန်းကိုမနစ်ကဝယ်ပြီးတဲ့နောက်အသင်းရဲ့ကုန်ကျစရိတ်တွေကိုရှော့ချတဲ့အနေနဲ့အခုလိုထပ်ပြီးတော့လှုပ်ဆောင်လာခဲ့တာဖြစ်ပါတယ်ခင်ဗျာနောက်ထပ်ဘောလုံးသတင်းတွေမှာတော့ရီယယ်မက်ဒရစ်အသင်းရဲ့ဂိုးသမားသီဘိုကိုတွားဟာသူ့အနေနဲ့ဘယ်လ်ဂျီယံလည်းရေးစင်အသင်းမှာပြန်ကစားဖို့အစီအမံဖြစ်နေပြီဆိုပြီးတော့ပြောလိုက်ပါတယ်ကိုယ်တော်ဟာပြီးခဲ့တဲ့ဘယ်လ်ဂျီယံနီးပြဒိုမီနီကိုတက်ဒက်စကိုလက်အောက်မှာလက်ရွေးစင်တင်မှာမကစားဖို့ဆုံးဖြတ်ခဲ့ပြီးတော့အခုခါမှာတက်ဒက်စကိုကိုနီးပြဖြစ်ကနေထုတ်ပယ်လိုက်တာကြောင့်သူ့အနေနဲ့လက်ရွေးစင်အသင်းမှာပြန်ကစားဖို့ဆုံးဖြတ်ခဲ့တာဖြစ်ပြီးတော့ရှေ့လာမှာကစားမဲ့ယူကရိန်းနဲ့ Nations League Playoff ရှုပ်ထွက်ပွဲစဉ်မှာပြန်အရွေးခံဖို့ပြောင်းလဲထားပါတယ်သူ့အနေနဲ့နိုင်ငံရဲ့လက်ရွေးစင်အသင်းမှာကစားတဲ့အချိန်တွေကိုသတိရမိပြီးတော့အသင်းမှာပြန်ကစားဖို့အဆင်သင့်ပဲလို့ Rio Ferdinand ရဲ့ Interview မှာပြောထားပါတယ်သူနဲ့ဘယ်လ်ဂျီယံနီးပြတဲ့ရူဒီဂါစီယာတို့လည်းစကားပြောခဲ့ကြပြီးတော့နီးပြတဲ့ဂါစီယာကလည်းသူ့ကိုလက်ရွေးစင်အသင်းမှာပြန်ရွေးဖို့ဆန္ဒရှိနေတာဖြစ်ပါတယ်ခင်ဗျာ။နယ်သာလန်နိုင်ငံဘက်မှာတော့နယ်သာလန်ကဒီဖန်နုအသင်းကအာဆင်နယ်နဲ့မန်ချက်စတာယူနိုက်တက်တိုက်စစ်မှုဟောင်းရော့ဘင်ဗန်ပါစီကိုနီးပြဖြစ်နဲ့ခန့်လိုက်ပါတယ်။
အသက်42နှစ်ရှိဖြစ်တဲ့ Member C ဟာဒီဘောလုံးရသည့်အစမှာ Henry အသင်းနဲ့နနစ်စာချုပ်ချုပ်ခဲ့တာဖြစ်ပေမဲ့ဘန်နူးနဲ့ Henry တို့ကြာသဘောတူညီမှုရပြီးတော့အခုလိုခေါ်လိုက်တာဖြစ်ပါတယ်ဖန်ဘာစီကတော့သူနဲ့အသင်းကြားမှာရှိတဲ့ထူးခြားတဲ့ဆက်နွယ်မှုကိုလူတိုင်းနဲ့သိကြပြီးတော့အသင်းနဲ့အတူလက်တွဲလုပ်ပြီးအောင်မြင်မှုတွေရဖို့ဆန္ဒတွေအလွန်ပြင်းပြနေတယ်လို့ပြောပါတယ်ဖန်တို့အသင်းရဲ့အထွေထွေမန်နေဂျာဒန်နစ်စီကလော့စ်ကလည်းအသင်းရဲ့အထင်ကြီးကစားသမားတူကိုအခုလိုမျိုးနှီးပြပြစ်ခန့်နိုင်တဲ့အတွက်အသင်းအနေနဲ့ချေနှက်မိပြီးတော့ဖန်ဘာစီကလည်းအသင်းအကြောင်းကိုအကောင်းဆုံးသိတဲ့အတွက်အောင်မြင်မှုတွေရဖို့ဘာတွေလိုအပ်တယ်ဆိုတာကိုသိချာသိပြီးသူရဲ့နိုင်ငံကအတွေ့အကြုံတွေကလည်းကစားသမားတွေနဲ့အသင်းကိုဒီတက်မကတိုးတက်အောင်မြအောင်လုပ်နိုင်မှာဖြစ်တယ်လို့ပြောလိုက်ပါတယ်။ဘန်လို့တဲ့ဟာသူ့ကိုနည်းနည်းခွဲစာချုပ်ချုပ်လိုက်တာဖြစ်တဲ့အတွက် Member C ဟာ2029ဇွန်လအထိအသင်းနီးပြဖြစ်တဲ့ဆက်ရှိသွားမှာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ။ဒီနိုင်ငံဆက်ဆွေမှာကျင်းပတဲ့ Alpine ကမ္ဘာဖလားနေရှင်းစီပြိုင်ပွဲမှာတော့ American က Michaela Schifrin ကနိုင်ရပြီးတော့စံချိန်တင်လိုက်ပါတယ်မဂီလာရှင်ဖရင်ဟာစလာလောမ်နေရှင်းစီပြိုင်ပွဲမှာခရိုရှားနိုင်ငံကဇရင်ကာဂျူတစ်ချက်3.61စက္ကန့်အတာနဲ့ပန်းဝင်ပြီးတော့ပိုဆွဲခဲ့တာဖြစ်ပါတယ်ဒါအထူးတော့ကမ္ဘာဖလားနေရှင်းစီပြိုင်ပွဲမှာအချိန်တရာမြောက်အနိုင်ရတာလည်းဖြစ်ပါတယ်အပိုင်းကမ္ဘာဖလားနေရှင်းစီပြိုင်ပွဲတွေထဲမှာအမျိုးသားဘက်မှာရောအမျိုးသမီးဘက်မှာပါဘယ်သူကမှအခုလိုပြိုင်ပွဲရေအတွက်အချိန်တရာအထိအနိုင်ရဘူးတဲ့သူမရှိသေးပဲမခေလာရှက်ဖရင်ကတော့ပထမဆုံးရတဲ့သူဖြစ်နေစံချိန်တင်ခဲ့သလိုအများဆုံးအနိုင်ရတဲ့ကစားသမားအဖြစ်လဲစံချိန်တင်ခဲ့တာဖြစ်ပါတယ်။သူ့မတိုင်ခင်ကတော့အမျိုးသမီးတွေဘက်မှသူနဲ့တနိုင်ငံဒဲသားလင်းစစ်ဘောင်ကအများဆုံးရထားခဲ့တာဖြစ်ပြီးတော့အမျိုးသားဘက်မှတော့ဆွီဒင်နိုင်ငံကအင်ဘာစတန်မတ်က86ချိန်နဲ့အများဆုံးရခဲ့တာပါ။ဒါပေမဲ့ရှက်ဖရင်က2023 January မှာလင်းစစ်ဘောင်ရဲ့စံချိန်ကိုချိုးခဲ့ပြီးအဲ့နောက်နှစ်လအတွင်းမှာပဲအင်မတ်စတန်မတ်ရဲ့ဆယ်စုနှစ်ပေါင်းများစွာတင်ထားတဲ့စံချိန်ကိုချိုးပြီးတော့အများဆုံးဖြစ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီကုန်းပြပြိုင်ပွဲသတင်းတွေဘက်မှာတော့စပိန်နိုင်ငံဆဗီးလ်မြို့မှာကျင်းပတဲ့ဆဗီးလ်မာရသွန်ပြိုင်ပွဲမှာအီသီယိုးပီးယားနိုင်ငံသားတွေအောင်ပွဲခံခဲ့ကြပါတယ်။အချိန်40မြောက်ဆဗီးလ်မာရသွန်ပြိုင်ပွဲကိုဖေဖော်ဝါရီ23ရက်နေ့ကကျင်းပခဲ့ပြီးတော့နိုင်ငံတကာကမာရသွန်ပြိုင်ပွဲဝင်စုစုပေါင်း 14,000 ဝင်ရောက်ရှင်ပြန်ခဲ့ကြပြီးတော့ပြိုင်ပွဲဝင်ဖို့စည်ရင်ပေးသွင်းတဲ့လူရေတွက်ကတော့လွန်ခဲ့တဲ့6လခွဲလောက်ခဲကပြေးသွားခဲ့တာဖြစ်ပါတယ်။အမျိုးသားဘက်မှာတော့အီသီယိုးပီးယားနိုင်ငံကဆာလမွန်ဘရေဂါက2:05:15နဲ့ပထမရသွားခဲ့ပါတယ်။2020တိုကျိုအိုလံပစ်မီတာ 1,000 ပြိုင်ပွဲမှာရွှေစိတ်ရခဲ့တဲ့ဘရေဂါဟာဒုတိယနေရာကသူနဲ့တနိုင်ငံဒဲတာဒက်ဖီယာအက်ဒစ်ဆူထက်တမန်နဲ့ဆန်စက်ကအသာပြေးပြီးတော့အနိုင်ရသွားခဲ့တာဖြစ်ပါတယ်ဒီပြိုင်ပွဲမှာတက်ဖီယာအဒစ်စုက2:06:28နဲ့ဒုတိယရခဲ့ပြီးတော့မော်ရိုကိုနိုင်ငံသားရေဒါအယ်အရာဘီကတော့2:06:45နဲ့တတိယရခဲ့ပါတယ်အမျိုးသမီးတွေဘက်မှာတော့အီသီယိုးပီးယားနိုင်ငံကအန်ချီနာလူဒက်စီက2:22:18ပြေးပြီးတော့ပထမရခဲ့ပြီးတော့ပြင်သစ်နိုင်ငံကမန်နန်ထရပ်က2:23:38နဲ့ဒုတိယကင်ညာနိုင်ငံကစင်တီယာကော့စ်ဂေးကတတိယရသွားခဲ့ပါတယ်ခင်ဗျာ
။ကိုရနိုင်ရဲ့အားကစားအစီအစဉ်ကိုနားဆင်ခဲ့ကြရတာပါ။ဗုဒ္ဓဘူးညာရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။မကြခင်အစီအစဉ်တွေပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအစီအစဉ်ကိုတော့မတ်ခင်လေးကဆက်ပြောပြပေးပါရှင်။
အမေရိကန်ဆိုရ3စိတ်တွေဆုံးဖြတ်ချက်ကိုအောက်လွတ်တော်မှာထောက်ခံမဲ218မဲကန့်ကွက်မဲ215မဲနဲ့အတီးပြုတ်နိုင်မှုလုံလောက်တဲ့အရေးအတွက်ရဖို့လွတ်တော်ဥက္ကဋ္ဌကစီစဉ်နိုင်ခဲ့ပါတယ်လွတ်တော်ဥက္ကဋ္ဌနဲ့အခြားအောက်လွတ်တော် Republican ခေါင်းဆောင်တွေကတော့အမေရိကန်နေဆက်လုံခြုံရေးမိသားစုတွေနဲ့အလုပ်ကိုင်ဖန်တီးသူတွေကိုဝင်ငွေလျှော့ပေါ်ပေးရေးစွမ်းအင်ကဏ္ဍမှာအမေရိကန်ကပြန်လည်လွှမ်းမိုးထားနိုင်ရေးကမ္ဘာဇက်ခုံပေါ်မှာအမေရိကန်ရဲ့ယက်တီမှုအားကောင်းစေရေးအပြင်အမေရိကန်ပြည်သူတွေအတွက်အစိုးရလုပ်ငန်းတွေပုံမှန်ထိရောက်စေရေးကိစ္စတွေကိုအကောင့်ထဲဖွင့်နိုင်မှုအတွက်ဥပဒေမူကြမ်းကရည်ရွယ်ထားကြောင်းကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းအခြေချနေထိုင်ပြီးတော့ရင်းနှီးမြှုပ်နှံမှုလုပ်ကိုင်လိုသူနိုင်ငံသားတွေအတွက်ဖိတ်ခေါ်တဲ့ရွှေအောင်ကတ်လို့ခေါ်တဲ့ Gold Card အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအကောင့်ထဲဖော်မှာဖြစ်ပြီးတော့ဒီသတင်းပတ်နှစ်ပတ်အတွင်းစတင်နိုင်တယ်လို့ပြောပါတယ်။ဈေးနှုန်းကတော့ဒေါ်လာ5သန်းဖြစ်ပြီး Green Card လို့အခွင့်အရေးတွေရမှာဖြစ်တယ်လို့နိုင်ငံသားလည်းဖြစ်လာမှာပါလို့သမ္မတထရမ့်ကပြောထားပါတယ်။ကုလသမဂ္ဂအကြီးအကဲကြီးကရှီလာဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်မှာရိုဟင်ဂျာတွေကိုနိုင်ငံတကာအကူအညီပေးရေးဆွေးနွေးဖို့စီစဉ်ထားပါတယ်ရှင်။
တင်ကျင်းစုကိုတော့မက်ခင်လေးကပြောပြပေးသွားတာပါ။ဗုဒ္ဓဘုညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကတော့မက်ဆူမိုဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Citric Franklin နဲ့John Dryden တို့ပဲဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုတော့အစီအစဉ်ပြီးပြီးချင်းည10:00တိုင်းကနေ17:00တိုင်းမှာလဲတလဲပြန်ပြီးတော့နားဆင်နိုင်ပါတယ် view ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လဲကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းကျင်းပြီးတော့လူရဆန္ဒပြေဝါကြပါစေရှင်ကျေးဇူးလေးပါပThis program has come